Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇော်နလ5ရက်ကြာတာပတိနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုမနန္တာချန်နဲ့အတူကြီးညာပေးပါပါ2016 American ရွေးကောက်ပွဲကိုရုရှားဘက်ကနေဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးတော့ American အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအကြံပေးနေတဲ့မှာတကပိတ်ဆွေးနွေးပွဲကျင်းပခဲ့ပါတယ်။ IS တွေးကြော်ရဲ့လက်ကနေအီရတ်နိုင်ငံမူဆိုးကိုပြန်လည်သိမ်းပိုက်နိုင်ဖို့ဒုတိယကြော်ဆက်ဆံရေးတွေစတင်ခဲ့တဲ့အချိန်ကစပြီးတော့ဒေတာကန်ထောင်ပေါင်းများစွာထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှာပါဦး
။ကောင်းပါပြီရှင်။တည်င်းတွေပြီးမှာတော့မကြခင်မြန်မာနိုင်ငံကိုတွားမဲ့မြန်မာနိုင်ငံဆိုင်ရာကုလထုကိုစလဲမစ်ယန်ဟီလီရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့
ဒီဖြစ်ပြနေတဲ့ဖြစ်စဉ်တွေပေါ်မှာပို့ပြီးတော့ဆိုးဝါတော့အောင်လှုပ်ဆောင်တာကြမဲ့အရှင်ခါကမျိုးကိုတော့ကျွန်တော်တို့ဒီတစ်ခေါက်တော့ပေါ့နော်အမြဲတမ်းတရားလေးဖြစ်စီနေဆန္ဒရှိပါတယ်။ဘုံရင်ဒီမှာဖြစ်နေပြဿနာကိုမိတော့
ရခိုင်ပြည်နယ်ဖျာပုံမြို့နယ်ပြည်သူ့လွတ်တော်မှဥဖေသန်းပြောသွားတာဖြစ်ပါတယ်။ပြည်စုံကနောက်ပိုင်းမှာကြားကြမှာပါဒီအကြောင်းနဲ့တူမြန်မာနိုင်ငံအနေနဲ့ဒီအကြမ်းဖက်သမားတွေရဲ့ပြင်မာထားတိုက်ခိုက်မှုအနေနဲ့တိုးလာနိုင်ွယ်ရှိတယ်ဆိုတဲ့မလေးရှားရဲ့အဆိုနဲ့တရုတ်မြန်မာနယ်စပ်ကိုတင်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အခြေအနေပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္တန္တာချန်တို့ပြောပြပေးပါမယ်ရှင
်။2016ရွေးကောက်ပွဲကိုဂျောင်းဝင်နှောက်ယှက်မှုနဲ့ American တန်တမန်တွေကိုချင်းချောက်မှုတွေရုရှားကလှုပ်ဆောင်မယ်လို့တန်တရာရှိမှုအပေါ်မှာအိုဘားမားအစိုးရအဖွဲ့ကတုံ့ပြန်တာနဲ့ပတ်သက်ပြီးပိုးပြီးတိလာစီဖို့အတွက် American ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကကြေညာပြီးနေမှာတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။ကော်မတီဥက္ကဋ္ဌ John McCain ကရုရှားနဲ့ရဲ့ဂျောင်းဝင်နှောက်ယှက်မှုဟာစစ်ကြေညာမှုတရားလို့ပြောကြားခဲ့တာပါ။သမ္မတ Barack Obama ကလည်းပြီးခဲ့တဲ့လတုန်းကပဲရုရှားကိုလက်တုံ့ပြန်တဲ့အနေနဲ့အရေးယူဒဏ်ခတ်မှုတွေကိုချမှတ်ခဲ့တာဖြစ်ပါတယ်။အစ်မြင့်ထောင်လိုင်းရဲ့အချက်လက်တွေနဲ့ပတ်သက်ပြီးသူ့ကိုပြောကြားဖို့အတွက်နှစ်ရက်လိုမှာပဲအရွေးကောက်ခံသမ္မတ Donald Trump ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေကိုတယောလှောင်ပြောင်းလိုက်တယ်လို့ American နိုင်ငံရဲ့ပြည်မသတင်းမီဒီယာကြီးတွေကိုလည်းဝေဖန်လိုက်ပါတယ်။ဒါအပြင်ပြီးခဲ့တဲ့လ American သမ္မတရွေးကောက်ပွဲမှာကန့်သက်သတင်းအချက်လက်တွေကိုကွန်ပျူတာဖောက်ထွင်းမှုလုပ်ပြီးမဲမပေးခင်မှာအချက်တချို့ကိုရွေးပြီး American မဲဆန္ဒရှင်တွေကိုဖောက်ချတာမျိုးနဲ့ရုရှားကနေဂျောင်းဝင်နှောက်ယှက်တယ်ဆိုတဲ့အမြင်တွေအပေါ်မှာလည်းဆက်ပြီးမေးခွန်းတွေထုတ်ခဲ့တာပါ။ဗိုလ်တပူးနေက Twitter ဆက်မျက်နှာမှာ Trump ရဲ့ဇက်တိုက်ရေးသားချက်တွေထဲမှာသူသမ္မတအဖြစ်ကြမ်းကြင်ပြီးသမ္မတအင်ဗျူရောက်ဖို့16ရက်ပဲလိုတော့ချိန်မှာ Hillary Clinton ရွေးကောက်ပွဲရှုံးနေတာ John Podesta နဲ့အပြန်အလှန်ရေးသားတဲ့ email မိတ်တူထောင်ပေါင်းများစွာကို hacker တွေကူးနိုင်အောင် Democratic Party DNC ကဘာကြောင့်ပေါ်ဆာရတယ်လဲလို့မေးခွန်းတွေထုတ်ခဲ့တယ်လို့Republican Party RNC လို hacker ရန်ကနေကာကွယ်မှုတွေဘာကြောင့်မလုံနိုင်ရတယ်လဲဆိုတော့မေးခွန်းတွေကိုထုတ်ခဲ့တာဖြစ်ပါတယ်။ American ရွေးကောက်ပွဲကိုဂျောင်းဝင်နှောက်ယှက်ဖို့နိုင်ငံရချရဲ့ကြိုးပမ်းမှုဖြစ်နိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးထောင်လိုင်းရဲ့တိုင်ဝမ်ရဲ့သုံးသက်ချက်ပြီးစီးသွားပြီလို့ American တာဝန်ရှိသူတွေကဗိုလ်တပူးနေမှာအတည်ပြုပါတယ်။တာဝန်ခံတွေကသမ္မတ Obama ကိုကြာသပတေးနေမှာရှင်းပြမှာဖြစ်တယ်လို့ Trump ကိုတော့တောက်ကြနေမှာရှင်းပြမှာဖြစ်ပါတယ်
။ American ပြည်ထောင်စုမှာလက်ရှိအစိုးရနဲ့နောက်တက်မဲ့အစိုးရတို့ရဲ့အုပ်ချုပ်မှုပုံစံတွေထိတ်တိုက်ကြုံမှုတစ်ခုမှာသမ္မတဘရက်ကိုအိုဘားမားကသူ့ရဲ့ထင်ရှားတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုဆက်ပြီးတော့ထိန်းထားနိုင်မှုမျှော်လင့်ချက်နဲ့ဗိုလ်တော်ဦးနှင်းကလွှတ်တော်ကိုတွားရောက်ခဲ့တယ်လို့ဒီလနှောင်းပိုင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တက်လာတဲ့အခါသမ္မတအိုဘားမားခြံရင်းမဲ့အမွေကိုဖယ်ရှားမဲ့ Republican တွေရဲ့ရည်မှန်းချက်ခိုင်မာစေဖို့ရွေးကောက်ခံဒုသမ္မတ Mike Pence ကလည်းလွှတ်တော်ကိုတွားရောက်ခဲ့ပါတယ်။တိုင်းပြည်အတွက်ရေးကြီးတဲ့မူဝါဒရေးရာကိစ္စမှာလုံးဝသဘောထားကွဲလဲနေကြတဲ့တာဝန်ကအားယူရမယ့်အစိုးရအကြီးအကဲနဲ့နောက်တက်မဲ့အစိုးရမှာအဓိကတာဝန်ယူမဲ့ပုဂ္ဂိုလ်တို့ဟာသူတို့ရဲ့ဆန့်ကျင်ဘက်ယက်တီချက်တွေအတွက်ထောက်ခံမှုတွေရဖို့လွှတ်တော်ကိုယ်စားလှယ်တွေကိုအပြိုင်ဆိုင်စီယုံခဲ့ကြတာဖြစ်ပါတယ်။အထက်နဲ့အောက်လွှတ်တော်နှစ်ရက်ကဒီမိုကရက်ပါတီလွှတ်တော်မတ်တွေကတော့ပြီးခဲ့တဲ့နှစ်ကရွေးကောက်ပွဲရလဒ်ကြောင့်အထိနာခဲ့တဲ့အခြေအနေတွေကတွေရုံထဖို့ကြိုးစားရင်းအခိုင်အမာဆုံးမဟာမိတ်တဦးဖြစ်တဲ့သမ္မတအိုဘားမားဇန်နဝါရီလ20ရက်နေ့တာဝန်ကအနားယူပြီးတဲ့နောက်မှာအခြေခံယက်တီချက်တွေနဲ့ယုံကြည်ချက်တွေအတွက်ဆက်လက်တိုက်ပွဲဝင်သွားကြဖို့စိတ်ပိုင်းဖြတ်ထားကြတယ်လို့လည်းတကပိတ်ဆွေးနွေးပွဲတွေကနေသတင်းတွေထွက်ပေါ်နေပါတယ်။ဒီမိုကရက်ပါတီရဲ့အထက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင်နယူးယောက်လွှတ်တော်အမတ်ချက်ရှူမာကတော့သမ္မတအိုဘားမားရဲ့ပြောဆိုချက်တွေဟာဆွဲဆောင်မှုရှိလာတယ်လို့သူ့ရဲ့ဈေးနှုန်းတက်တာတဲ့ကျန်းမာရေးဆောင်ရှားမှုအစီအစဉ်ကိုဆက်ထားနိုင်မဲ့အလားအလာခေါင်းတွေရှိတယ်လို့သူ့ဘက်ကအကောင်းမြင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။
အဲဆစ်တေကြော်ရီလက်ကနေမူဆိုးကိုပြန်လည်ပြီးတင်ပိတ်နှံမှုအတွက်အမေရိကန်ဥဆောင်တဲ့တက်တွေဒုတိယအကြော်ဆစ်စင်ရေးစတင်ခဲ့တယ်လွန်ခဲ့တဲ့9ရက်လောက်အတွင်းအီရတ်ဒေတာကန်ထောင်ပေါင်းများစွာဟောမူဆိုးကနေထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂတာဝန်ခံတွေကပြောပါတယ်ဆစ်တေကြော်အများပြားဟာသူတို့ကိုယ်သူကာကွယ်ယူတဲ့အနေနဲ့ဒေတာကန်အရသားတွေကိုပါအတင်းကျပ်ခေါ်ဆောင်သွားနေတာကြောင့်အရ ကိုမဟာမိတ်တပ်ဖွဲ့တွေကအောက်တိုဘာလကစပြီးပြန်သိမ်းနိုင်ခဲ့တယ်လို့လူသားချင်းစာနာမှုထောက်ကူရေးအဲ့ဒီဒေသဝန်ကျင်မှာဖြန့်ဝေပေးနိုင်ခဲ့တာဖြစ်ပါတယ်။ဥယျာဉ်ရွှေပြောင်းနေရာသူဒုက္ခတဲ့အခြေအတွက်ဟာတနေ့ကို1600ကနေ2300ကျော်အထိရှိနေပြီးစစ်တပ်ကပြင်းထန်တဲ့စစ်ဆင်ရေးစတင်ခဲ့ခြင်းကစပြီးအခု50ရာခိုင်နှုန်းလောက်ထိတိုးလာတယ်လို့ကုလသမဂ္ဂအယုံပြောခွင့်ရစတီဗန်ဒူဂျာရစ်ကဗိုလ်တော်ဖူးနေမှာပြောကြားခဲ့တာဖြစ်ပါတယ်။
တူရကီသမရရစ်စတီတ် R1 ဟာအဆင်ပြေဆုံးအချိန်မျိုးမှာတော့အင်တာနက်နဲ့ပတ်သက်လို့မပြေမလဲဖြစ်တတ်ပါတယ်။နိုင်ငံရေးဖိအားတွေရှိနေတဲ့အချိန်မျိုးမှာ YouTube နဲ့ Twitter လို့သတင်းနဲ့လူမှုမီဒီယာကွန်ရက်တော်တော်များများကိုတင်းကျပ်ဖို့ထိခိုက်စော်ကားတယ်လို့ထင်ရင်အင်တာနက်ပေါ်ကအကြောင်းအရာတွေကိုပိတ်ပင်ဖို့တူရကီအစိုးရကထပ်တလဲလဲကြိုးပမ်းခဲ့ပူပါတယ်။ဒါပေမဲ့လည်းပုံမှန်အားဖြင့်တူရကီမှာရှိတဲ့ website အသုံးပြုသူတော်တော်များများက DNS ဒါမှမဟုတ် Tor လို့တခြားဒီဂျာကန်အင်တာနက်ဆက်သွယ်မှုတွေကနေတဆင့်သုံးလေရှိတာကြောင့်အတားဆေးတွေဟာအချိန်ကြာကြီးဒါမှမဟုတ်တိတ်ပြီးတော့ထိရောက်မှုတော့မရှိခဲ့ပါဘူး။အစ္စတန်ဘူမြို့ကညကလက်တစ်ခုမှာဘုံးပေါက်ကွဲမှုရုရှားသံမတ်ကြီးအန်ဒရေးကာလော့ဖ်လောက်ကျန်ခံရမှုနဲ့စစ်တပ်ထဲကအုပ်စုတစုရဲ့ဇူလိုင်လကစစ်အာဏာသိမ်းဖို့ကြိုးပမ်းမှုတွေလို့မကြံသေးတဲ့ဖြစ်ရပ်တွေနောက်ပိုင်းသမရအာရဝန်အစိုးရအနေနဲ့အင်တာနက်ပေါ်တင်းမာတဲ့သဘောထားဟာအတိဖြစ်ကောင်းဖြစ်သွားနိုင်ပါတယ်။အထူးသဖြင့်တူရကီအစိုးရဟာ website တွေကိုဒီဝင်ရောက်နိုင်တဲ့အင်တာနက်နဲ့လက်ကင်ဖုန်းတွေကိုတင်းကျပ်ဖို့အပြင်းထန်စတင်လှုပ်ဆောင်လာနေတယ်လို့ကန့်သတ်မှုတွေကိုလည်းခဏနဲ့ပြန်ပြီးတော့ရုပ်သိမ်းမဲ့လက္ခဏာမျိုးပထမဦးဆုံးအချိန်ဖြစ်ထူးထူးခြားခြားမတွေ့ရတော့ဘူးလို့လည်းလေလာသုံးသပ်သူတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောဆိုနေကြပါရဲ့ရှင်
New American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အိန္ဒိယမြန်မာနယ်စပ်ဒေသမှာနာဂတိုင်းရင်းသားတွေရဲ့ဆန္ဒမပါဘဲနယ်စပ်စီယိုကနေတာကိုဆန့်ကျင်ကြောင်းနာဂလန်ဒေသ Socialist Council ရဲ့အဖွဲ့ကွဲ NSCNK လို့ခေါ်တဲ့ SS Kaplan အဖွဲ့ကပြောကြားလိုက်ပါတယ်။နာဂတွေအခြေချဖြစ်တဲ့ပန်ရှားရွာမှာအိန္ဒိယနဲ့မြန်မာတပ်တွေပူးတွဲပြီးနယ်စပ်စီယိုကရနေတာဟာနာဂတွေရဲ့ဆန္ဒနဲ့လုံးဝဆန့်ကျင်ပြီးဒီဒေသမှာအခုလိုလှုပ်ဆောင်မှန်းနဲ့ပတ်သက်ပြီးတော့သဘောတူညီချက်တစ်ခုမှမယူခဲ့တယ်လို့တိုင်းမင်းဆွေးနွေးတာလည်းမရှိဘူးလို့ပြောပါတယ်။ဒါဟာနာဂတွေကိုခွဲပစ်ပြီးနာဂမျိုးကိုထောင်ရပိုင်းခြားသတ်မှတ်ဖို့1953ခုနှစ်နေရုနဲ့ဥနုတို့လှုပ်ဆောင်မှုစူးစမ်းခဲ့တာကိုပြန်သက်သွင်းတာလို့ဆိုပါတယ်။မြန်မာနိုင်ငံထဲမှာရောအိန္ဒိယနိုင်ငံထဲမှာပါနာဂလူမှုမျိုးတွေအများပြားရှိနေတာပါ။အိန္ဒိယမြန်မာနှစ်နိုင်ငံစလုံးမှာနာဂမိသားစုတွေရောဟိုးရင်နှစ်ပေါင်းများစွာကလေးအတူရှင်တွဲနေထိုင်လာကြတာဖြစ်ပြီးအခုလိုခြံစည်းရုပ်ခတ်တာဟာဒီလူတွေတကွဲတပြားဖြစ်အောင်လုပ်တာမို့2015ခုနှစ်မှာအိန္ဒိယအစိုးရနဲ့ပြစ်ခတ်ရစဲတစ်ဖက်သက်ကြေညာခဲ့တဲ့အဖွဲ့ကပြောကြားခဲ့တာပါဒီလိုလှုပ်ဆောင်မှုကိုကာကွယ်ဖို့အတွက်ပြည်သူအလုံးမှာတာဝန်ရှိတယ်လို့လည်းပြောပါတယ်အိန္ဒိယနိုင်ငံအရှေ့ဘက်မြန်မာနယ်စပ်ကနာဂလူမျိုးတွေစုတွေနေထိုင်ရာဒေသမှာလက်ရှိနေကြားမှတ်တမ်းမှတ်136ကနေ146တွင်းကျေးရွာပေါင်း1000လောက်ရှိနေတယ်လို့ကျေးရွာကောင်စီတွေကပြောပါတယ်ဒီဒေသမှာသူတို့ဟာနေကြဟိုဘက်ဒီဘက်တကြောနေထိုင်ကြတယ်လို့ဒေသအာဏာပိုင်တွေကအခုစိုက်ပျိုးမြေအေက3500လောက်ကိုသိမ်းဖို့ပြင်နေပြီလို့အိန္ဒိယလာတဲ့သတင်းတွေမှာဖော်ပြပါတယ်။အဲဒီဒေသဟာနာဂါလန်တစ်ခုတည်းမဟုတ်ဘဲအန်ရာချာပရာဒက်ရှ်မီဇိုရမ်နဲ့မဏိပူဒေသတွေပါပါဝင်ပါတယ်
ကမ္ဘာတဝန်သဘာဝဘေးအန္တရာယ်ကြောင့်2016ခုနှစ်အတွင်းပျက်စီးဆုံးရှုံးမှုတန်ဖိုးဟာအမေရိကန်ဒေါ်လာ185ဘီလီယံလောက်ရှိခဲ့ပြီးတော့ဒါဟာ2012ခုနှစ်ကလေးကစလို့အများဆုံးဖြစ်တဲ့အကြောင်းဂျာမန်အာမခံကုမ္ပဏီကြီးတစ်ခုဖြစ်တဲ့မြူနစ်ရီကပြောဆိုလိုက်ပါတယ်။သဘာဝကပ်ဘေးကြောင့်ထိခိုက်သေဆုံးသူအရေအတွက်ဟာ2015ခုနှစ်မှာ2500 400ရှိခဲ့ရာကနေဒီ1900အထိတိတိတတ်တာရောကြသွားခဲ့ပြီမဲ့ငွေကြေးဆုံးရှုံးမှုအပိုင်းမှာတော့မိနစ်ကထက်3ပုံ2ပုံနီးပါးတိုးလာတဲ့အကြောင်းဂျာမန်အာမခံကုမ္ပဏီကြီးရဲ့ကိန်းဂဏန်းတွေကဖော်ပြထားပါတယ်ထိခိုက်ဆုံးရှုံးမှုအများဆုံးသဘာဝဘေးရန်တွေကိုတော့အာရှတလောမှာကြုံခဲ့ရပြီးဂျပန်နိုင်ငံမှာငလျင်နဲ့နှစ်ကြိမ်ခံခဲ့ရတာကြောင့်ဆုံးရှုံးမှုပမာဏဟာအမေရိကန်ဒေါ်လာ31ဘီလီယံရှိခဲ့တယ်လို့တရုတ်နိုင်ငံကနှွေရသည့်ရေဘေးဒဏ်ကြောင့်ဒီအမေရိကန်ဒေါ်လာ20ဘီလီယံဆုံးရှုံးခဲ့ပါတယ
်။တရုတ်နိုင်ငံအနောက်တောင်ပိုင်းဆီရွှန်းခေရင်ထဲမှာဗိုလ်တုဟုနေကတနပ်ပစ်ခတ်မှုဖြစ်ပါတယ်။တရုတ်ကွန်မြူနတီပါတီကဒေသခေါင်းဆောင်မှုအစည်းအဝေးခန့်မှာတဲ့ဆွေးနွေးချိန်သူတို့လုံခေါ်ကံပတူကပစ်ခတ်တာဖြစ်ပြီးပစ်ခတ်သူလည်းသူ့ကိုယ်သူအဆုံးရှင်ရန်သွားခဲ့တာပါ။ဆီရွှန်းခေရင်ပန်းစည်းဝါမျိုးကကွန်မြူနတီပါတီအကြီးအကဲမြို့တော်ဝန်တို့အစည်းအဝေးလုပ်နေတဲ့နေရာကိုလူတယောက်ဝင်လာပြီးတနပ်နဲ့ပစ်ခတ်တယ်လို့ဖြစ်ပြီးချင်းပဲထွက်ပြေးသွားခဲ့တယ်လို့သတင်းပြန်ကြားရေးရုံးကကြေညာချက်ထုတ်ပါတယ်။ပစ်ခတ်သူလို့တန်းရရှိသူဟာဒီမျိုးရဲ့မီးယာနဲ့တယန်ဆတ်တအရင်မြေဆိုင်ရာအကြီးအကဲဖြစ်ပြီးသူ့ကိုအစည်းအဝေးစင်တာမြေအောက်ထပ်ချမ်းပြင်ပေါ်မှာတည်ဆုံနေတာတွေ့ရတယ်လို့ကြေညာချက်မှာဖော်ပြပါတယ်။သူကသူ့ကိုယ်သူတတ်တည်တာလို့ဖော်ပြထားတာပါ
။အင်ဒိုနီးရှားအစိုးရရဲ့မူဝါဒပေါ်ထိကိုက်ဆော့ကားတဲ့ဆွဆွဲချက်တွေကြောင့်ဩစတြေးလျနိုင်ငံနဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုကိုရပ်ဆိုင်းလိုက်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကပြောဆိုလိုက်ပါတယ်။စစ်တပ်အချင်းချင်းကြားပူးပေါင်းဆောင်ရွက်မှုကိုအကန့်အသတ်မရှိရပ်ဆိုင်းလိုက်တဲ့အကြောင်းအင်ဒိုနီးရှားစစ်တပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဘိုချုပ်ဝူရန်တိုကဗုဒ္ဓဟူးနေ့ကပြောဆိုခဲ့တာဖြစ်ပါတယ်။
နောက်ဆုံးရသတင်းတွေကိုဒေါက်ခင်မြွန်းတင်တဲ့မနက်တာချမ်းတို့ညင်ညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ကုလထူးကိုစလေရဲ့မြန်မာပြည်ခီးစဉ်ပုံမျိုးလင်းချက်တွေကိုတင်ပြပေးပါမယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအခြေအနေထူးဆောင်သန်းစစ်ဆေးမှုရဲ့မကြာခင်စတင်တော့မဲ့မြန်မာပြည်ခီးစဉ်တွင်ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းကလူအခွင့်ရေးအခြေအနေအပြစ်မှန်တွေကိုစုံစမ်းဖော်ထုတ်နိုင်ခဲ့မယ်လို့မျှော်လင့်ချက်တွေရှိပါတယ်လူအခွင့်ရေးကောင်စီကိုမတ်လမှာတင်သွင်းမဲ့သူစီရင်ခံစားအတွက်မစ်စီယန်ဟီလီအနေနဲ့အစိုးရတမရောတက်ဆိုင်ရာတာဝန်ရှိသူတွေကိုရောနှစ်ဖက်အတိုင်းဝိုင်းကဒေသခံပြည်သူတွေနဲ့ကိုယ်တိုင်တွေ့ဆုံမေးမြန်းပြီးအခြေအနေမှန်ကိုသိရှိစုံစမ်းစေလိုတယ်လို့လည်းတိုက်တွန်းကြပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအခြေအနေအထူးစုံစမ်းစစ်ဆေးရမှု Miss Yahili ဟာလာမယ့်2019ခုနှစ် January 9ရက်ကနေ January 20ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မယ့်အကြောင်း Geneva အခြေစိုက်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံက VOA ကိုအတည်ပြုပြောဆိုပါတယ် Miss Yahili ဟာသူ့ခရီးစဉ်အတွင်းမှာအချိန်ရှိသလောက်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုအချက်အလက်တွေစုဆောင်းသွားမှာဖြစ်တယ်လို့ရန်ကုန်အခြေစိုက်ကုလသမဂ္ဂယုံသတင်းပြန်ကြားရေးအရာရှိဦးဝေးဝင်းကလည်း VOA မြန်မာပိုင်းကိုပြောပါတယ
်သူပုံမှန်ကတော့ဟိုတနည်းကိုနှစ်ခေါက်လာတယ်ဆိုတော့ကျွန်တော်ပြောလို့ရပါတယ်ခင်ဗျအဲ့ဒါလူခွေကောင်စီကမတ်ချာမှာထိုင်တယ်နိအဲ့ဒီကောင်စီကိုအစီရင်ခံရမယ်ဆိုတော့အဲ့ဒီအစီရင်ခံစာရေးဖို့ကသူကဟိုဒါဒီချက်လက်စုတောင်းရတာပါခရီးစဉ်ကတော့ရခိုင်ပါတယ်လို့ပေါ့လေတခြားဒေသတွေလည်းပါပါတယ်ခင်ဗျ Special Reporter ကသူကမြန်မာနိုင်ငံတနိုင်ငံလို့ဆိုင်ရမြန်မာနိုင်ငံတနိုင်ငံလို့ရလူခွေဆိုင်ရအထူးကိုယ်စားလှယ်ဖြစ်ပါတယ်လေအဲ့တော့သူတက်နိုင်လို့ပေါ့လေအခြေရှိသလောက်ကတော့မြန်မာနိုင်ငံရဲ့လူခွေဆိုင်ရကိစ္စရတွေသူကတော့ဝင်ပြီးတော့ချက်လက်တွေစုတောင်းရမှာပါခင်ဗ
ျကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစိတ်ဝင်စားစောင့်ကြည့်နေကြတဲ့ Miss Yahili ရဲ့ဒီခီးစဉ်အတွင်းရခိုင်ပြည်နယ်အတွင်းကလူခွေအခြေအနေတွေနဲ့ပတ်သက်ပြီး Miss Yahili ရဲ့စုံစမ်းစစ်ဆေးဖော်ထုတ်လို့ရလာမယ့်ရလဒ်တွေကလည်းတိတ်ကိုအရေးကြီးပါတယ်လို့ American ပြည်တော်စု Rohingya အဖွဲ့အစည်းရဲ့ဥက္ကဋ္ဌဒေါက်တာဝက္ကဦးဒင်းကပြောပါတယ
် Yahili ရခိုင်ပြည်ကိုတွားရင်ရခိုင်ပြည်မောင်းတော့မြောက်ဖက်မှာအခုမြန်မာတပ်မတော်ကမီရှိုးလိုက်တဲ့ယွာတွေအများကြီးရှိပါတယ်မိသားစုအများကြီးရှိပါတယ်ရန်ငီလေးယွာတွေကိုတွားပြီးတော့မိသားစုနဲ့စကားပြောသိပါတယ်မိသားစုကဝင်းဝင်းလင်းပြောရပါမယ်ကုလသမဂ္ဂက follow လုပ်ဖို့ပြောအဲ့ဒါကို decision လုပ်ဖို့ကျွန်တော်တောင်းဆိုပါတယ်ကျွန်တော်တောင်းဆိုပါတယ်ကျွန်တော်မျှော်လင့်ပါတယ်ရန်ငီလေးတွားတဲ့ခရီးကတကယ်ကြီးရှိပါတယ်
Miss Yahili ရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကသူ့ရဲ့အမြင်သုံးသပ်ချက်ကိုအခုလိုပြောပါတယ
်။ Miss Yahili ကတော့ဘာလဲကျွန်တော်တို့မြန်မာနိုင်ငံကိုပုံမှန်လာပါတယ်။တော့သူကလူခွေနဲ့ဆိုင်တဲ့ပုဂ္ဂိုလ်တယောက်နေနဲ့တော့ကျွန်တော်တို့ပြည့်ရခါမှာလည်းနှစ်ဖက်မျက်မျက်တက်တာကျွန်တော်တို့ရခိုင်တိုင်းသားတွေရဲ့စိုးရင်ပူပါမှုကိုလည်းထည့်ပြီးတော့စဉ်းစားပါအဲဒါမှနှစ်ဖက်မျက်မျက်တက်တာပညာရှိတွေတင်ပြမှုတွေရှိမှသာလျှင်အင်းဒါခံစားချက်တွေညှော့လာပြီးတော့เนาะကျွန်တော်တို့ရှင်းရှင်းပြန်လေးသိမြတ်ရေးကိုဖြစ်စေနိုင်ပါတယ်လို့ပြောပြီးမဲ့ သူကဟိုရောင်လေးစိတ်လောက်ရောက်တယ်ဆိုရင်ပဲအဲသူဇာတိယုတ်ကကြာတော့တာပဲဗျာသူတင်ရခိုင်ကြီးကသူ့ကိုတိတ်ပြီးတော့လှုပ်ဆောင်ချက်ကိုအားမရဘူးပေါ့ဗျာပြီးတော့ဒီတစ်ခေါက်လဲလာတဲ့အခါမှာကျွန်တော်တို့ဒီဘူးတော်မောင်းတော်ဖြစ်စင်တဲ့လဲအဲမရှင်းမနှောင်းမှာဖြစ်နေတော့သူ့အတွက်ဒီထက်ပိုတဲ့အစီရင်ခံစာအာနော်ဒီထက်ပင်ရိဘက်ကဖက်လိုက်ပြီးတော့ပြောဆိုတဲ့အစီရင်ခံစာမျိုးကျွန်တော်တို့ကပြောမှာနော်တင်ပြမှာကိုစိုးပါလေအဲဒါကအပြုသဘောဟိုဆောင်ရမရောက်ဖယ်နဲ့ကျွန်တော်တို့ဒီဖြစ်ပြနေတဲ့ဖြစ်စဉ်တွေပေါ်မှာပို့ပြီးတော့ဟိုဆိုးဝါတော့အောင်ဟိုလှုပ်ဆောင်တာကြမဲ့အစီရင်ခံစာမျိုးကိုတော့ကျွန်တော်တို့ဒီတစ်ခေါက်တော့ပေါ့နော်အမြဲတရားလေးဖြစ်စီနေစမ်းသရှိပါလေ။နှုတ်မရင်ဒီမှာဖြစ်နေပြဿနာကိုမိလောင်ရလေပင့်တလိုမျိုးဖြစ်သွားမှာကျွန်တော်တို့စိုးရတယ်ခင်ဗျာနော်
။လူခွေကောင်စီကိုတင်သွင်းမဲ့သူ့အစီရင်ခံစာအတွက်တွားရောက်တဲ့ Miss Yahili ရဲ့ဒီခီးစဉ်တွင်မှာအစိုးရတက်မတော်လုံခြုံရေးအဖွဲ့ဝင်တွေနောက်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုရောနှစ်ဖက်အတိုင်းဝိုင်းကဒေသခံပြည်သူတွေနဲ့ကိုယ်တိုင်တွေ့ဆုံမေးမြန်းပြီးအခြေအနေမှန်ကိုသိရှိစုံစမ်းနိုင်မှု Miss Yahili အနေနဲ့အစွမ်းကုန်စ조사ပေးစီလိုပါတယ်လို့လည်းတိုက်တွန်းပါတယ်။မစ္စယာဟီလီဟာမြန်မာနိုင်ငံဆိုင်ရာလူခွေအထူးစုံစမ်းစစ်ဆေးသူအဖြစ်နဲ့ပြီးခဲ့တဲ့2014ခုနှစ်ဇွန်လကနေစလို့6နှစ်သက်တမ်းအတွက်ကုလသမဂ္ဂကခန့်အပ်ထားတာဖြစ်ပါတယ်။ဒီမတိုင်ခင်မှာမစ္စယာဟီလီဟာမြန်မာနိုင်ငံကို2016ခုနှစ်ဇွန်လတုန်းကနောက်ဆုံးလာခဲ့ပါတယ်။မစ္စယာဟီလီရဲ့ပြီးခဲ့တဲ့ခီးစဉ်တွေအတွင်းမှာတော့ရခိုင်ဒေသခံတချို့ရဲ့ကန့်ကွက်ဆန္ဒပြမှုနယ်လည်းရင်ဆိုင်ခဲ့ရပါတယ်။ရခိုင်ပြည်နယ်မောင်နှံဒေသထဲမှာပြီးခဲ့တဲ့နှစ်2016ခုနှစ်အောက်တိုဘာလ9ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနောက်ဆက်တွဲအနေနဲ့အကြမ်းဖက်သူတွေကိုတပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကလိုက်လံပြီးနယ်မြေရှင်းလင်းရှာဖွေနှိမ်နင်းတဲ့နေရာမှာဒေသခံမွတ်စလင်လူမျိုးတွေအပေါ်မှာလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့သတင်းတွေထွက်ပေါ်ခဲ့တယ်လို့ရခိုင်ပြည်နယ်ထဲမှာလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းတရားဥပဒေစိုးမိုးရေးဘော်အခြေခံပြီးစုံစမ်းစစ်ဆေးကင်တွဲဖြေရှင်းသွားမယ်လို့အစိုးရဘက်ကလည်းတုံ့ပြန်ထားတာပါရခိုင်ပြည်နယ်တွင်းကပြဿနာတွေနဲ့ပတ်သက်ပြီးဒေါံဆန်းစုကြည်ကိုယ်တိုင်ဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်မှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီအာနန်ကိုယ်တိုင်ဦးဆောင်ပြီးတော့လေ့လာနေတာဖြစ်ပါတယ်ရှင
်။မဆုမတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီမြန်မာနိုင်ငံအပေါ်အကြမ်းဖက်သမားတို့ရဲ့ပြစ်မှတ်ထားတိုက်ခိုက်လာမှုတိုးလာနိုင်တဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအနေနဲ့အကြမ်းဖက်သမားတို့ရဲ့ပြစ်မှတ်ထားတိုက်ခိုက်လာမှုကိုတိုးပြီးရင်ဆိုင်လာရနိုင်ပွဲရှိတယ်လို့မလေးရှားအကြမ်းဖက်ဒံပြင်းနှိမ်နင်းရေးအဖွဲ့ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေပေါ်ဖိနှိပ်မှုတွေရှိနေတယ်ဆိုပြီးအရှိတောင်အာရှဒေသအတွင်းမှာ IS အစွန်းရောက်တွေဟာလူသူစုဆောင်ပြီးတိုက်ခိုက်ဖို့လှုပ်ဆောင်နေတာပါဒီအကြောင်း Writers သတင်းကိုအခြေခံပြီးကိုအောင်ပြောပြပေးမှာပါရှင
်အင်ဒိုနီးရှားနိုင်ငံသားအကြမ်းဖက်သမားတဦးကိုလွန်ခဲ့တဲ့လကမလေးရှားနိုင်ငံမှာဖမ်းဆီးခဲ့ပြီးဒီကနေ့ဇန်နဝါရီလ4ရက်နေ့မှာတော့ထောင်ဒဏ်အမိန့်ချမှတ်ဖို့ရှိနေပါတယ်အကြမ်းဖက်အဖွဲ့ရင်းနဲ့ဆက်ဆက်တဲ့ပစ္စည်းတွေကိုလက်ဝယ်တွေ့ရှိမှုနဲ့တန်ငွေအပြင်ထောင်ဒဏ်9နှစ်အထိကြာခံရနိုင်တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်2014ခုနှစ်ကတည်းကသူဟာမလေးရှားနိုင်ငံမှာစိုက်ပျိုးရေးလုပ်သားဖြစ်လုပ်ကိုင်နေတာပါမြန်မာနိုင်ငံကရိုဟင်ဂျာတွေကိုထောက်ခံတဲ့အနေနဲ့သူ့လိုပဲတခြားသူများပြားလဲရှိနေနိုင်သေးကြောင်းမလေးရှားအကြမ်းဖက်တံပြန်နှိမ်နင်းရေးအရာရှိအယုပ်ခန်းကပြောပါတယ
် From the information that we got from this our investigation confirmed and he admitted that he is in contact with
စုံစမ်းစစ်ဆေးရကတည်ရတော့စီးရနိုင်ငံကမိုဟာမက်ဝန်ဒီမိုဟာမက်ဂျီရီနဲ့အဆက်အသွယ်ရှိတဲ့အကြောင်းဒီအင်ဒိုနီးရှားနိုင်ငံသားကဝန်ခံထားပါတယ်။ရခိုင်ပြည်နယ်ကရ ेंजर တွေကိုဖိနှိပ်နေတဲ့မြန်မာစစ်ရောကိုစန့်ကျင်တက်ခတ်ပြီး JS စစ်ပွဲဆင်နွှဲဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။
2016ဇွန်လအတွင်းလက်ပစ်ဘုံတိုက်ခိုက်ခဲ့မှုတစ်ခုနဲ့ပတ်သက်လို့ဒီတိုက်ခိုက်မှုဟာ IS အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့မိုဟာမက်ဂျီဒီကပြောကြားခဲ့ပူပါတယ်။အရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်နိုင်ငံကမွတ်စလင်အတော်များများဟာအရှေ့အလက်ပိုင်းကိုသွားပြီး IS အကြမ်းဖက်အဖွဲ့တွေကိုဝင်ရောက်ခဲ့ကြတယ်လို့ဒေသဆိုင်ရာအကြမ်းဖက်တံပြန်နှိမ်နင်းရေးတပ်ဖွဲ့ကပြောပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမှာလည်းအဲဒီနိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်ခဲ့မှုတွေရှိသလိုအချိန်မီတားဆီးနေနေနိုင်ခဲ့တာတွေလည်းရှိပါတယ်။အယုတ်ခန်းက
There is high possibility that Muslim, be it a member of IS or other group.
IS ဆိုရောက်ဖွဲ့တာမဟုတ်လေတခြားဖွဲ့တွေကသူတို့ရဲ့ Muslim ကြီးကိုယ်တော်တွေဖြစ်တဲ့ Rohingya တွေကိုကူညီတဲ့အနေနဲ့မြန်မာနိုင်ငံကိုတွားရောက်နိုင်တဲ့အလားအလာတွေတော်တော်များတွေ့နေရပါတယ
်။အစိုးရလှုပ်ရှားမှုကိုစောင့်ကြည့်နေတဲ့မလေးရှားအခြေစိုက်အဖွဲ့ပြောခွင့်ရBadru Hisham Isme ကမလေးရှားနိုင်ငံတွင်မှာ Rohingya တွေကိုစီးယုံသိမ်းသွင်းနေတဲ့မလေးရှားစစ်သွေးကြွခွင့်ရတစ်ခုကိုရှာဖွေတွေ့ရှိထားတယ်လို့ဆိုပါရယ်အဲ့ဒီအဖွဲ့ဝင်သစ်တွေကိုအင်ဒိုနီးရှားနိုင်ငံစီလွာဝေစီကျွန်းအလယ်ပိုင်းကပိုဆိုစိတ်ကမ်းမြို့စီတနက်တက်ဖို့ဆေးလွတ်ထားတယ်လို့ Isme ကပြောပါရယ
် We also found out that there is a network where Malaysians IS recruiters are recruiting Rohingyas.
Malaysia IS လူစုဆောင်တဲ့ခွန်ရက်ကိုကျွန်တော်တို့တွေ့ထားပါတယ်။သူတို့စီယုံတင်သွင်းထားသူတွေကိုအကြမ်းဖက်တိုက်ခိုက်ဖို့မြန်မာနိုင်ငံပြန်ပို့သလားဆိုတာတော့မသိပါဘူး။ဒါပေမဲ့လည်းမလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ရိုဟင်ဂျာတွေကြားချိတ်ဆက်ထားတဲ့ခွန်ရက်တစ်ခုရှိနေတယ်ဆိုတာကတော့သိချပါတယ်။
နိုင်ငံတကာပြည်ပခလ ీల ဆောင်ကြီးအဖွဲ့ ICG ကလွန်ခဲ့တဲ့လအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ရင်းကမြမရဲတပ်ဖွဲ့ကို Sorry Arabia အခြေစိုက်တဲ့ Haraka El Yakin အဖွဲ့ကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။အော်တိုဘာလအတွင်းကတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးပြီးနောက်နေမင်းရှင်းလင်းမှုတွေဆောင်ရွက်ရမှာ Rohingya Muslim 3000ခွဲလောက် Bangladesh နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သွားတယ်လို့ကုလသမဂ္ဂကပြောကြားထားပါတယ်ခင်ဗျာ။
ကိုအောင်တင်ပြခဲ့တာဖြစ်ပါရဲ့ရှင်အခုတော့ဒီတရုတ်မြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခြေအနေဘယ်လိုရှိသလဲဆိုတာကိုလည်းတင်ပြပေးပါမယ်မနေ့ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံရဲ့69ချိန်မြောက်လွတ်လပ်ရေးနေ့ဖြစ်ပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဒေသတို့မှာတော့ဒေသတွင်းတိုက်ပွဲတွေကြောင့်လွတ်လပ်ရေးနေ့အနှစ်သာရကင်းမဲ့နေပြီးစစ်ဘေးတိမ်းရှောင်နေရတယ်လို့စားဝတ်နေထိုင်ရေးလူမှုရည်ဒီအခက်အခဲတွေနဲ့ကြုံတွေ့နေရဆဲဖြစ်ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်စခန်းကကြုံတွေ့နေရတဲ့အခက်အခဲချင်းတွေကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွင်တရုတ်နယ်ဇက်ကိုတင်းရှောင်နေရတဲ့ဆိုင်းအောင်ဒုက္ခသည်စခန်းမှာစာဝတ်နေရေးပြင်လူမှုအခက်အခဲတွေကြုံတွေ့နေရတယ်လို့ကချင်ငင်းချမ်းရေးကွန်ရက်ကဒုက္ခသည်ရေးကူညီဆောင်ရွက်သူတော်ခွန်ကြာကအခုလိုပြောပါတယ
်။ဒုက္ခတဲ့စခန်းကလောလောဆယ်ကနေစရာလည်းအဆင်မပြေဘူးစားစရာလည်းလောလောဆယ်ယာယီအတွက်ပဲရှိသေးတဲ့အခါကျတော့နောက်တစ်ပတ်မှတော့ဘာထပ်စားရမှမသိဘူးပေါ့နောက်တစ်ခုကတဲလို့ပြောတဲ့အခါမှာလောလောဆယ်တာပေါ်လင်းတဲနဲ့ပဲပြန်စားရတယ်ဘိုးကယွာနေတယ်ဘိုးယွာတဲ့အခါကျတော့တချို့ကအခုတော်တော်များများမြည်ကြီးမှပဲအိရတည်းဘိုးကတဲခေါင်းမူလေးကဟိုတာပေါ်လင်းနဲ့ဆိုပြီးမဲ့တော့မှပြီးလို့ရှိရင်တော့ဒီသူတို့ရဲ့စခန်းဟောင်းမှာပဲသူတို့ရဲ့ဆောင်းနဲ့အမေးထယ်တဲ့အကုန်လုံးကကြံခဲ့ပြီးပြန်မယူနိုင်တဲ့အခါကျတော့ဒီစခန်းအစ်မကဒီလောက်အေးဒီမှာလုံးဝလုံလောက်မှုမရှိတဲ့အခါကျတော့တချို့လည်းချားနာနေပြီးတော့ပြီးရင်တော့ဘာဆက်စားရမလဲဆိုတော့ဒုက္ခကလည်းကြားနေပါလေဖြင့
်စစ်ဆောင်ဒုက္ခတွေဟာယာယီမိုးကတဲ့နဲ့နေထိုင်နေရတယ်လို့အချိန်ကမဟုတ်မိုးရွာသွန်းမှုနဲ့ကြုံတွေ့နေရလို့ကျန်းမာရေးအခြေအနေတွေပါဆိုးရွားနေတယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကကချင်ပြည်နယ်ဝိုင်းဝော်မြို့နယ်က KIU ခြေပြုတ်ရွာလိုင်ဖောင်စခန်းနဲ့စခန်းငယ်6ခုကိုမြန်မာတပ်မတော်ကနေတိုက်ခိုက်တိမ့်ပတ်ခဲ့ရမှာလိုင်ဖောင်စခန်းဝန်းကျင်မှာရှိတဲ့ဇိုင်းအောင်စစ်ဆောင်စခန်းတွင်တပ်နဲ့ကြီးကြီးတွေကြားရောက်ခဲ့လို့စခန်းနေဒုက္ခသည်2600ကျော်ဟာတရုတ်နယ်စပ်နေမှာတိမ့်ဆောင်နေကြရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာလည်းမြန်မာတပ်မတော်နဲ့မြောက်ပိုင်းမှာမိသားဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေမှုကြောင့်ဒေသခံရွာသားတွေစစ်ပီးတိမ့်ဆောင်နေကြရပါတယ်။ကိုခိုင်မြို့ရက်ွက်6မူဂျူချောင်းကွင်းမှာယာယီတဲဆောင်နေထိုင်နေရတဲ့မန်လုံနဲ့ကောင်းလိန်ကြီးရွာသားတွေရဲ့လက်ရှိအခြေအနေကိုတော့စစ်ဆောင်သူဖြစ်သူကိုကိုမိုင်ကအခုလိုပြောပါတယ်
။တို့ရေကအကုန်လုံးစားမပေါင်းအကုန်လုံးကနေရာနဲ့26ယောက်အခုဒီကိုခိုင်မြို့ရက်ွက်6မူဂျူချောင်းကွင်းထဲမှာကျွန်တော်ကအဆောင်ထောက်ပြီးမှအဲ့မှာပဲနေနေကြတယ်ကြာ။သူများပြောရှင်နေတဲ့အချိန်မှာကျွန်တော်တို့ကဒီလိုလာနေနေတော့အစိတ်တော့လုံးဝမကောင်းပါဘူးဗျာ။ကျွန်တော်စိတ်ကတအားငြိမ်တယ်ကြာ။ဒါနဲ့ကျွန်တော်လည်းမဆက်နိုင်
တိုက်ပြင်2012ဒီဇင်ဘာလကတည်းကကိုခံမြို့နယ်နားဆိုင်ကျေးရွာအုပ်စု9ခုကကျေးရွာသား289ဦးဟာကိုခံမြို့ရက်ွက်9က GBC နှစ်ချင်းခရိယံကျောင်းရဲ့စစ်ဆောင်စခန်းကိုရောက်ခဲ့နေကြတယ်လို့အကူအညီတွေလိုအပ်နေတယ်လို့စခန်းကော်မတီတော်ခွန်ဆန်ကပြောပါတယ
်။69ရောက်ရှိတယ်။အခက်ခဲကတော့စမ်းတိုင်းခါပေါ့။နည်းနည်းတော့ခက်ခဲပါပေါ့။ဘာဖြစ်လို့လဲဆိုတော့အရင်တလားဆက်တလားတိုင်းလုံးလုံးမှာလာတော့ကတော့ဒီမှာစိတ်ခံမရဘူးနော်။
ကျေးရွာပြောင်းချွခံရတဲ့ကိုခိုင်မြို့နယ်ပန်ကူးကျေးရွာစစ်ဆောင်စခန်းမှာတိုက်ပွဲတွေကြားမှာစိုးရိမ်နေရဆဲလို့စစ်ဆောင်ရွာသူတို့ကဆိုပါတယ်
ကြပါကူမလူရည်ရင်းက693ယောက်ရှိပါတယ်ဒီခက်ခဲတွေကတော့အခုလောလောဆယ်စာမေးရေးခါနဲ့ကလေးရဲ့ပညာရေးတွေတအားရန်ခက်ခဲနေတယ်ကျမတို့ဒေတာမှာဖြည့်သေးတဲ့ပြဿနာတွေကဒီကျမတို့နားသွားတွေတဲ့ဖြစ်နေတယ်ဆိုတော့ကလေးတွေလည်းကြောက်မဖွင့်ရတော့ဘူးကချင်လက်နက်ကင်နဲ့တောင်လက်နက်ကင်နဲ့မြန်မာသမ္မတတွေနဲ့ဖြစ်တယ်လို့ပြောပါတယ်လက်နက်ကြီးချနေတာတော့ကျမတို့ဘက်ကမှလှမ်းလှမ်းချတာ
အလားတူနံမရူမြို့နယ်တွင်ဒုက္ခသည်စခန်း6ခုမှာလည်းစာနာရိတ်ကခက်ခဲတွေနဲ့တွေ့ကြုံနေလာပြီလို့ကချင်ဒုက္ခသည်စခန်းကော်မတီကိုဆိုင်ခွန်ကပြောပါတယ်
ကအဓိကလိုအပ်တာအစားတောက်တဲ့ပုံတော့ကျွန်တော်တို့ဘယ်လောက်နေရမလဲလည်းမသိသေးဘူးဆိုတော့အဝတ်အထည်တွေကတော့အလူတဲ့လူတွေတော်တော်များများလာကြပါတယ်ဒီစားတောက်ကုန်တွေလိုတယ်အဲ့ဒါကတော့ခန်းတိုင်းမှာလိုပဲအဲ့ဒါကဘုံမှာရည်ကြီးတယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်
အစိုးရတမတော်နဲ့မြောက်ပိုင်းမဟာမိတ်တမတော်ကြားတိုက်ပွဲတွေဖြင့်တောင်မျိုးသားလူမျိုးရေးတမတော်နဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS SSA တို့ကြားစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့နမ်မရူမြို့နယ်ကစစ်ဘေးရှောင်စခန်း6ခုကအိမ်တော်စု320စုလူရည်စုစုပေါင်း1266ဦးအတွက်အကူအညီတွေလိုအပ်နေတာပါ ရှမ်းပြည်နယ်နဲ့ကချင်းပြည်နယ်ဒေသကစစ်ဘေးရှောင်ပြည်သူတွေဟာလက်ရှိဒေသအတွင်းတိုက်ပွဲဖြစ်ပွားနေဆဲရှင်နေတွေကြောင့်နေရရင်းကိုမပြန်နိုင်သေးသလိုစောင်းသွင်းအေးတန်နဲ့စာဝတ်နေရေးအတွက်ကူညီတွေလိုအပ်လာနေပါတယ်။ ဒီကနေ့မှာမြန်မာနိုင်ငံရဲ့69ကြိမ်မြောက်ကြာရောက်တဲ့လွတ်လပ်ရေးနေ့ဖြစ်ပြီးတိုင်းနယ်ပြည်နယ်နှမ်းမှာကျင်းပနေကြပေမဲ့ကချင်းပြည်နယ်နဲ့ရှမ်းပြည်နယ်ဒေသတချို့မှာတိုက်ပွဲတွေကြောင့်လွတ်လပ်ခြင်းရတာကိုမခံစားနိုင်သေးတဲ့ဖြစ်စဉ်ပေါ်မေခွန်းထုတ်เสียဖြစ်နေပြီလို့ကချင်းငင်းချမ်းရေးကွန်ရက်ကဒုက္ခသည်ရေးကူညီဆောင်ရွက်သူတော်ခွန်ကြာကအခုလိုသုံးသပ်ပါတယ်။ဒီတိုင်
这个系列路来越昂贵，因为我们进八奶木水流行，但人家也说水流行，那他把我扫描你呀，我们来说嘞，美国牛肉串哪把的切？
ပြီးကြတဲ့2016ခုနှစ်နိုဝင်ဘာလ20ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KNU, TNL, MNDAA, AA စရှိတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာသမ္မတတို့အကြမ်းမှာတိုက်ပွဲဖြစ်ပွားမှုပုံမှုပြင်းထန်လာခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားမှုကြောင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဒေသကခြေရွာသားတွေစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပြီးလုံခြုံရေးအာမခံချက်မရှိသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်တည်င်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒါကတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့တည်င်းလွှာတွေဖြစ်ပါတယ်အခုတော့နိုင်ငံတကာဘက်ကိုကြည့်ကြရအောင်ပါအမေရိကန်ပြည်ထောင်စုဟာမြောက်ကိုရီးယားချင်းချောက်မှုအန္တရာယ်ကိုရှော့ချဖို့အားထုတ်နေပါတယ်မြောက်ကိုရီးယားနိုင်ငံအနေနဲ့တိုက်ချင်းပြပတ်ထိန်တက်ဒုံးကျည်စံသားဖို့နောက်ဆုံးအဆင့်ရောက်နေပြီလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့နေဆန်တရက်နှစ်ထွက်ပေါ်လာပြီးတဲ့နောက်အမေရိကန်ဘက်ကဒီလိုအားထုတ်လာတာဖြစ်ပါတယ် VOA သတင်းတောက် Victor BT မြန်မြန်ရေးသားထားတာကိုဦးကျော်စင်သာတင်ပြပေးပါလိမ့်မယ်ရှင်
မြောက်ကိုရီးယားရဲ့ဒီကြေညာချက်နောက်ွယ်မှာဘယ်လိုရည်မှန်းချက်တွေရှိနိုင်လဲဆိုတာကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီယာအခုလိုဆုံးသပ်ပါတယ
် They're trying to do that to put some measure to the more extreme comments by Kim Jong Un in terms of preparations
ကင်ဂျွန်ရဲ့ပဋိဌာန်းတုံးချီစံတရေးစီမံခန့်ခိုင်မစေဖို့အတွက်ဒီလိုကြေညာချက်ထုတ်တာဖြစ်တယ်လို့ဒါမဖြစ်နိုင်ဘူးလို့သမ္မတဖြစ်လာရမယ့်ဒေါ်နယ်ထရန့်ရဲ့ပြောကြားချက်ကိုတုံ့ပြန်တာဖြစ်ပါတယ်ဆိုတော့ဒါထူးထူးဆန်းဆန်းကြေညာချက်တော့မဟုတ်ပါဘူးစစ်စံညီနိုင်လို့ပြီးဆိုတာလူတွေသိစေချင်လို့လုပ်တဲ့သဘောမျိုးဖြစ်ပါတယ
်။ရန်စားတဲ့လူရမျိုးကိုရှောင်ကျင်ပြီးနိုင်ငံတကာညီညာရေးတည်ငြိမ်ရေးကိုထိပါစေတဲ့အပြောအဆိုမလုပ်ဖို့နဲ့ချက်ပွင့်ဆိုင်ညီညာရေးဆွေးနွေးပွဲကိုပြန်လာဖို့လဲမြောက်ကိုရီးယားကိုဂျွန်ကာဗီကတိုက်တွန်းလိုက်ပါတယ်။အဲတချိန်တည်းမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဖီတာကွတ်ကလည်းအမေရိကန်နဲ့မဟာမိတ်တွေရဲ့လုံခြုံရေးကိုကောက်ွယ်ပေးဖို့အတွက်အင်အားခိုင်မာရှိတယ်လို့ဆိုပါတယ
်။ North Korea probably does not have the capability to do that. They don't have the ability at this point to deliver that. They don't have
မြောက်ကိုရီးယားအနေနဲ့ဒါကိုထိထိရောက်ရောက်မလုပ်နိုင်ပါဘူး။အဲ့ဒီလိုဒုံးကျည်မျိုးပြစ်လွတ်နိုင်မဲ့စွမ်းရည်မရှိသေးပါဘူး။တာဝေးစမ်းသပ်မှုအတွက်လိုအပ်တဲ့နည်းပညာတွေလည်းမရှိပါဘူး။ဒါပေမဲ့ရေဒါပေါ်မှာတော့တစုံတရာတွေ့နေရပါတယ်။တာဝန်ပြီးဆုံးတော့မယ်အစိုးရရောတက်လာမယ်အစိုးရပါအရေးတကြီးထားကြမှာပါ။နိုင်ငံတကာအတွက်လည်းစိုးရင်စရာဖြစ်စေဖို့ရည်ရွယ်တာတည်ကြပါတယ်။ဒီထဲကရနိုင်သမျှအကျိုးမြတ်ရအောင်မြောက်ကိုရီးယားကမျှော်လင့်နေတာပါ
။မြောက်ကိုရီးယားကတော့တရုတ်ရဲ့ကန့်ကွက်နေမှုကြားကပဲအမေရိကန်အစိုးရအသတ်ဒုံခွင်းရန်တရာတက်ဆင်ချထားမယ်လို့ပြောကြလိုက်ပါတယ်။ကိုရီးယားလုံခြုံရေးမူဝါဒရေးရာကျွမ်းကျင်သူစတဖန်နူအဖာကလည်းမြောက်ကိုရီးယားဟာနျူကလ িয়ার နဲ့ဒုံးကျည်အတွက်လိုအပ်တဲ့နည်းပညာတွေမရှိသေးဘူးလို့ Obama အဆိုအရယူဆထားကြအောင်အခုလိုရှင်းပြပါရစေ
။ It appears that North Korea is less interested in what was the six-party talk process but are interested in a series of bilateral talks.
မြောက်ကိုရီးယားဟာ6ပွင့်ဆိုင်ငြိမ်းချမ်းရေးဆွေးနွေးပွဲကိုတိတ်ဆိတ်ဝင်စားဖို့မရပါဘူး။ဒါပေမဲ့နှစ်နိုင်ငံရဲ့ဆွေးနွေးရေးအထူးသဖြင့် American ပြည်ထောင်စုနဲ့ဆွေးနွေးရေးကိုပို့ပြီးတော့စိတ်ဝင်စားပါတယ်။ဆိုတော့ကမြောက်ကိုရီးယားကိုဆွေးနွေးရေးစပွဲစီကိုခေါ်ဆောင်နိုင်မဲ့လားလားရှိပါတယ်
။မြောက်ကိုရီးယားဟာပြီးခဲ့တဲ့နှစ်အတွင်းနျူကလ িয়ার စံသပ်မှု2ကြိမ်ပက်ထိန်တက်ဒုံးကျည်စံသပ်မှု24ကြိမ်ပြုလုပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဒီအစီအစဉ်တွေကိုရပ်ဆိုင်ဖို့စီးရေးထိတ်တဲရင်ဆိုင်မှုမဖြစ်စေဖို့အခုခါမြောက်ကိုရီးယားနဲ့ဆွေးနွေးရမယ့်အချိန်တန်ပြီလို့လည်းပဲစတီဖန်နူအဘကပြောကြားထားကြောင်းပါခင်ဗျာ။
ဦးကျော်စင်သာတင်ပြခဲ့တာဖြစ်ပါရဲ့ရှင်ကျမတို့ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေညခင်1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာရှင် BOA မြန်မာပိုင်းကြာတာပိုင်းနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ယူဝက်အစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာအစီအစဉ်နဲ့အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင်ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ရမှာကတော့
ခုတည်းကကောင်းတာမေဆိုတာမျိုးလို့မလွေနိုင်သေးဘူးလေဒီမျိုးအပြစ်ဒီဘက်ကလေတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းပဲအာနေ့စီလာများပူဇာရတာကို
ဝန်ကြီးဦးမေအောင်ပြောသွားတာဖြစ်ပါတယ်ပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါအစီအစဉ်ကိုတင်ပြပေးပါမယ်မြန်မာဗရမားမြေမှာတယန်ဇာတရှာဖွေခြင်းဆိုတဲ့ဆောင်းပါးကောင်းစဉ်နဲ့ South China Morning Post သတင်းစာမျက်နှာမှာဖော်ပြထားတဲ့ဆောင်းပါးကိုဥစွာတင်ပြလိုပါတယ်။အရင်အသွင်းမြေမှာကောင်းမွန်တဲ့ကြောင်းမြေရနာတွေထွက်ရှိရာနေရာတစ်ခုဖြစ်တဲ့တချိန်ကဗရမားမြေလို့တင်စားခေါ်ဝေါ်ကြတဲ့မန္တလေးမြို့မြောက်ဘက်မိုးကုတ်တောင်ကျိုးတစ်လျှောက်ကိုထိမ့်ချုပ်နိုင်ဖို့အတွက်ဘီယင်အဂရမင်းတွေနဲ့စစ်နေရှင်တွေအဆက်ဆက်ရာစုနှစ်ပေါင်းများစွာကလေးကစူးစမ်းလာခဲ့ကြတယ်လို့ဆောင်းပါးကိုအစချီထားပါတယ်။ခုသွေးရောင်လိုအရေးအသွေးမြင့်မားလာတဲ့ဗရမားဒုံးတွေဟာကဘာပေါ်မှာဈေးအကြီးဆုံးကြောင်းမြေရနာတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအများကခေါ်ဆိုကြတဲ့နေတက်ရောင်ဗရမားကိုဒေါ်လာတန်30တသမ3သန်းအထိစံချိန်တင်ရောင်းချနိုင်ခဲ့ပြီးတဂရက်ကိုဒေါ်လာတသန်းနှုန်းနဲ့ရောင်းချနိုင်ခဲ့ပါတယ်။ကဘာပေါ်ကဗရမားထုတ်လုပ်မှု80ရာခိုင်နှုန်းကျော်ဟာမြန်မာပြည်ထွက်ဗရမားတွေဖြစ်ပြီးဆယ်စုနှစ်ပေါင်းများစွာစစ်အစိုးရအုပ်ချုပ်မှုအောက်မှာရှိခဲ့ပေမဲ့လေဒီပေါ်အာယုံစူးစိုက်မှုတွေကတော့ခံနေရဆဲဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတည်တက်လာပြီးဒီမိုကရေစီအသွင်ကူးပြောင်းရေးကိုအတိအမှတ်ပြုတဲ့အနေနဲ့မြန်မာနိုင်ငံထွက်ဗရမားတင်သွင်းမှုကိုအဟန့်အတားဖြစ်စေတဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့အောက်တိုဘာလမှာဖယ်ရှားပေးခဲ့ပါတယ်။အခုလိုလမ်းဖွင့်ပေးလိုက်လို့ရလာမယ့်အကျိုးစီးပွားတွေဟာကြောင်မြေရတနာကုံသွယ်မှုလုပ်ငန်းအများစုကိုထိန်းချုပ်ထားတဲ့စစ်တပ်အရာရှိပုဂ္ဂိုလ်တွေနဲ့သူတို့အပေါင်းအပါတွေရဲ့အိတ်ထဲရောက်သွားမှာကိုတော့ကျွမ်းကျင်သူတွေကစိုးရိမ်နေကြပါတယ်။ယနေ့အချိန်ခါမှာတော့မိုးကုတ်တောင်ကျောတလျှောက်မှာကြောက်တွင်းတွေနဲ့ပြင်းထန်နေပေမဲ့လေဒေသခံတွေအတွက်အကျိုးအများအနည်းကျင်းသာရှိတယ်လို့ဆောင်းပါးမှာရေးသားထားပါတယ်။အပြည့်အစုံကိုတော့ scmp.com မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင်။ဆက်လက်တင်ပြပေးမှာကတော့ Southeast Asia Globe သတင်းစာမျက်နှာမှာဖော်ပြထားတဲ့မြန်မာစီးပွားရေးအလားအလာတွေကိုဒေါအောင်ဆန်းစုကြည်ပဲလို့လက်လို့ဆုံရှုံခံနေတယ်လဲဆိုပြီးဆောင်းပါရှင် Thomas King ရေးသားတဲ့ဆောင်းပါဖြစ်ပါတယ်။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခပိတ်ဆို့မှုတွေဖယ်ရှားခဲ့ပေမဲ့တိုင်းပြည်ရဲ့စီးပွားရေးအခြေအနေဟာကောင်းမွန်တဲ့အနေထားမှာရှိနေတယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကသက်သေမပြနိုင်သေးဘူးဆိုပြီးဆောင်းပါကိုအစချီထားပါတယ်။ဆယ်စုနှစ်နှစ်ခုကြာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခပိတ်ဆို့မှုအတော်များများကိုအမေရိကန်သမ္မတဘရက်အိုဘားမားက2016ခုနှစ်အောက်တိုဘာလ9ရက်နေ့မှာဖယ်ရှားပေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရစတင်တန်းဝန်ထမ်းဆောင်ကြတဲ့ကစားပြီးတော့စီးပွားရေးကြီးထွားမှုကိုတွန်းအားပေးဖို့ရည်ရွယ်တဲ့အနေနဲ့ပြုပြင်ပြောင်းလဲမှုတွေဇက်တိုက်လှုပ်ဆောင်နေပါတယ်။ NLD အစိုးရဟာအောက်တိုဘာလအတွင်းမှာနိုင်ငံတကာနဲ့ပြည်တွင်းလုပ်ငန်းတွေကြားစီးပွားရေးလုပ်ပိုင်ခွင့်တွေအတွေ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေအသစ်ကိုပြဋ္ဌာန်းခဲ့ပါတယ်။ရာစုနှစ်တစ်ခုချီရှိလာတဲ့မြန်မာကုမ္ပဏီအဲဥပဒေကိုလည်းကုမ္ပဏီအဲဥပဒေအသစ်နဲ့အစားထိုးပြောင်းလဲနိုင်အောင်အစိုးရကလှုပ်ဆောင်နေပါတယ်။ဒါဟာပူးရဲလုပ်ငန်းကုမ္ပဏီတွေပုံမတိုးတက်ကောင်းမွန်ဖို့အတွက်ဖြစ်တယ်လို့ကုမ္ပဏီငယ်လေးတွေအတွက်ကြုံတွေ့ရတဲ့အခက်အခဲဝန်ထုပ်ဝန်ပိုးတွေကိုပါရွတ်နေသွားစေပါတယ်။ပြပရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာကုမ္ပဏီတွေမှာအစုရှယ်ယာပါဝင်ခွင့်ရမှာဖြစ်တဲ့အတွက်ပြည်တွင်းလုပ်ငန်းတွေကိုညီတူညီမျှတိုးချဲ့လုပ်ကိုင်ခွင့်ရမှာဖြစ်ပါတယ်။ ဒါရီဟာကောင်းတဲ့တွင်ဖြစ်ပေမဲ့လည်းယင်းနီးမြုပ်နှံသူတွေအဖို့စီးပွားရေးလုပ်ပိုင်ခွင့်အလားအလာအတော်များများအပေါ်ကန့်သတ်မှုတွေရှိနေစေဖြစ်ပါတယ် NLD အစိုးရဟာသူ့ရဲ့နိုင်ငံရေးစီမံခန့်ခွဲမှုတွေကိုစီးပွားရေးစီမံခန့်ခွဲမှုတွေထက်ဦးစားပေးလှုပ်ဆောင်နေပြီးအခုချိန်ထိသူ့ရဲ့စီးပွားရေးမူဝါဒအသေးစိတ်ကိုချပြတာမရှိသေးဘူးလို့လည်းဆောင်းပါးမှာရေးသားထားပါတယ်အပြည့်အစုံကိုတော့ c-globe.com မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင်ရှင်များရှင်လူလူကသူတို့ရဲ့မကျင်တဲ့ချက်တွေကိုပြည်ခဲ့တဲ့နှစ်ထဲလွှတ်တော်ကိုတိုင်ကြားရမှာထောက်ဝက်ကျော်ဟာတရားစင်ရင်းနဲ့ပတ်သက်နေပါတယ်။တိုင်ကြားစာရီထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစင်ရင်းမှာနှောက်နှေးကြံ့ကြာမှုတွေကိုမကျင်တဲ့မှုတွေပါဝင်ပါတယ်။တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့ရပ်သားအစိုးရလက်ထက်မှာတရားရေးကဏ္ဍကိုမကျင်တဲ့ချက်တွေပေါ်ပေါက်နေရတာဟာဘာကြောင့်များပါလဲဆိုတာကိုလာမယ့်စနေနေ့ည VOE ရဲ့ဓာတ်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့ကို့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5995 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ရှင်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညဓာတ်ရိုက်လေးလိုက်ဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။အခုတော့အင်္ဂလိပ်စာသင်ခန်းစာအလှပဒေါ်လာလတ်တန်းစီစဉ်တင်ဆက်ထားပါရစေ
။ဒီနေ့မနေ့တင်ပြမယ် EDM အသုံးက
Not out of the woods.
ဖြစ်ပါလေ။စာလုံးပေါင်းက N-O-T, not ကမဟုတ်သဘောကိုပြတာ O-U-T, out, O-F, off, out of ကအပြင်ဘက်ကိုရောက်တာ T-H-E, the, W-O-O-D-S, woods ကတစ်တော်တွေဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော့ဆိုတာကတော့ဒီညမှာအခဲအခဲဆူးညောက်ခလို့ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါလေ။ဒါကြောင့်နေ့စဉ်သုံးမှာ not out of the woods ကအခဲအခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခဲအခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုတာဖြစ်ပါလေ။ဥပမာလူနာတဦးအသေးအံဖြစ်နေရကအသေးအံဒီရဲ့စိုးရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ရည်ညွှန်းပြောနိုင်ပါလေဒီသုံးနည်းပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ဆိုရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
Not out of the woods
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရပါမယ်မြန်မာနိုင်ငံအတွင်းပြည်ထနာအများဆုံးရခိုင်ပြည်နယ်မှာပြည်내အစိုးရအနေနဲ့2016တွင်ဘာတွေဆောင်ရွက်ပေးနိုင်ခဲ့ပါသလဲဘလို့အခက်အခဲတွေကြုံတွေ့ခဲ့ရသလဲစိန်ခေါ်မှုတွေကဘာလဲဆိုတာပြည်내အစိုးရပြန်ကြားရေးဝန်ကြီးဦးမေအောင်နဲ့ဦးကျော်စန္ဒာဆွေးနွေးသုံးသပ်ထားပါတယ်အဓိကတိုးတက်ဆောင်ရွက်မှုနဲ့ဝန်ကြီးဦးမေအောင်ကအခုလိုစပြောခဲ့ပါတယ်
အဲ့ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရအခွေအနေနဲ့အခုတော့ကျွန်တော်တို့6လ7လအတွင်းမှာ5နှစ်တာပြည်မှန်ကိန်းတစ်ခုရေးဆွဲနိုင်ခဲ့တာပေါ့နော်
အဲ့ဒီပြည်မှန်ကိန်းရေးဆွဲတာကတော့ on paper ပေါ့စက္ကူပေါ်မှာရေးဆွဲတာပေါ့လက်တွေ့အဖြစ်အဓိကအောင်မြင်မှုကဘာလို့ပြောချင်ပါလဲခင်ဗျာ
အခုကတော့အကောင့်တွေကတော့တစ်နှစ်တည်းနဲ့ဒီပြည်မှန်ကိန်းတွေဆိုတာ
lolo de mesi de bo ya da ba me di nangan ga ma ya khan bin ne ba de bi do em da ho a phit ne de khon lin de khu ha a khu so yin me min twa de a ne tha ho lo jong ya da bo ya ma ho
da me khu lolo zin ma ga ro di ye ri ye a lon jun yai ne si si mu ri ko nangan da ga a mya yi souk cha ne ya ba de
ye ri ye a lon jun do wa yai ne ne mu a do tano lo နာဒင်းနဲ့လုပ်ပေးရမယ်အနေအထားရှိတာပေါ့နော်လူကွင်ဒင်းနာမျိုးတွေကိုဒီလိုနေရာတွေမှာပို့ချပေးရမယ်အခုလိုလိုစီမှာတော့ကျွန်တော်တို့ဒီကွန်ကရစ်တက်ကပေါ့ကန်ဒီနေအစိုးရအဖွဲ့စစ်တွေခရိုင်ရုံးမှာနေပြီးတော့ချွတ်ချွတ်အချိုးဥပဒေဌာနဝန်ထမ်းအမိုင်းတွေကိုလူအခွင့်အရေးနဲ့ပတ်သက်ပြီးတော့တင်နာနေနေရတော့ပို့ချခဲ့တယ်ဒီလိုတင်နာမျိုးတွေကိုအများကြီးကြည်ကြည်ပြန့်ပြန့်ပို့ချဖို့တော့လိုအပ်နေတယ်လို့တွေ့ရတာပေါ့ဗျာနော်ဟုတ်
အဲ့နိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးတော့မိကျင်တဲ့ကိစ္စတစ်ခုရှိပါသေးတယ်။ဒီရွေးကောက်ပွဲပြီးတော့ရခိုင်ပြည်နယ်အစိုးရအဖြစ်ဝန်ကြီးချုပ်ရွေးချယ်တဲ့နေရာမှာပြည်နယ်ရင်းမှာမဲအများဆုံးအနိုင်ရရှိတဲ့ ANP နဲ့ပဋိပက္ခတွေဖြစ်ခဲ့တဲ့ပြည်နယ်လွှတ်တော်အတွင်းမှာကန့်ကွက်ခဲ့တာတွေရှိပါတယ်။ဆိုတော့အဲ့ဒီအစိုးရအဖွဲ့နဲ့ပြည်နယ်လွှတ်တော်နဲ့ဆက်ဆံရေးကိုအဆင်ပြေပါရလားခင်ဗျာ။
ဒီနေ့လွတ်တော်နဲ့ဆက်ဆံရေးကဒီပြည်တယ်လို့ဟိုပြောလို့မရဘူးဗျာဒီရခိုင်ပြည်နယ်လွတ်တော်မှာ NLD ကလွတ်တော်ကိုယ်စားလှယ်အားလုံး6ယောက်ရှိတာပေါ့ဗျာ AMP ပါတီက23ယောက်ရှိတာပေါ့ဗျာဆိုတော့ကိစ္စပြန်တိုင်းမှာဒီလုပ်ငန်းတိုင်းမှာတော့ NLD ကမေးနေနေပဲဖြစ်နေတဲ့ဟာတွေကြုံခဲ့ရတာပေါ့ကွန်ကရစ်တပ်ကဆိုရင်ဒီပြည်ထောင်စုလွှတ်တော်ကဒီဆုံးဖြတ်လိုက်တဲ့မြခိုင်ပြည်နယ်အတွက်သုံးဆွေဖို့စစ်တပ်နေရန်ကြိုတော့ဒီဖြစ်ဆွတ်ရာမုံငွေကိုချပစ်လိုက်တာကိုဒါမြခိုင်ပြည်နယ်လွှတ်တော်ကဖြတ်ပစ်လိုက်တယ်အလုံးကို640တန်းဖြတ်ချလိုက်တဲ့ဟာတို့ရှိတာပေါ့ဗျာခက်ခဲအကြအတဖြစ်သွားတာပေါ့ဗျာ
လူတူကရောအခုဝန်ကြီးချုပ်ဦးညီပူကောင်းဆောင်တဲ့အစိုးရကိုဘယ်လိုသဘောထားရလဲထင်ပါလဲလူလူသဘောထားရောတည်ကြည်ဖြူလက်ခံကြရလို့ယူဆပါလား
လူလူကတော့လက်ခံပါလေလက်ခံတယ်ဆိုကျွန်တော်တို့ဒီသွားနေလာနေတဲ့နေရာမှာဒီမြို့တွေကိုသွားနေတဲ့နေရာမှာဒီအကုန်လုံးကနေပြီးတော့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့အပေါ်မှာကျွန်တော်တို့တူဦးချင်းသွားနေတဲ့အချိန်တွေမှာလည်းဒါတွေ့ဆုံတဲ့နေရာမှာအကုန်လုံးကဒါဒီဖြစ်ပါတယ်ကျွန်တော်နိ
ုင်ငံရေးပြီးတော့လူမှုရေးကျန်းမာရေးဘက်ကိုမေ့ကျင်ပါတယ်ရခိုင်ပြည်နယ်ဟာဆင်းရဲနွမ်းပါတဲ့အပြင်သူသဖြင့်ကျန်းမာရေးဆောင်ရှားမှုတွေသိနေကြတယ်ဒီပြဿနာကိုဘယ်လောက်ထိဖြေရှင်းပေးနိုင်ခဲ့ပါလဲခင်ဗျာ
ကျန်းမာရေးတွေကမြို့နယ်ဆေးရုံတွေမှာတော့ဗျာဒီကျွန်တော်တို့အရင်ကတော့အဖွဲ့လက်ထက်တုန်းကပဲစပြီးတော့ပေါ့နော်ဒီကျန်းမာရေးဘက်မှာတန်ဖိုးမှုတွေအများကြီးရှိပါတယ်ရှိလာတဲ့နေရာမှာဆေးရုံဝါးတယ်အခမဲ့တယ်အများကြီးလူတွေအတွက်သုံးဆွေးနိုင်လာတဲ့အနေအထားတွေကြည့်ခဲ့ပြီပေါ့နော်အခုလေးရှိပါလေဒါပေမဲ့ခုနကလိုဟိုနင်းကြရတဲ့အကြောင်းရင်းကအထိထိုက်များတဲ့အကြောင်းရင်းကကျွန်တော်တို့ကတနေရာနဲ့တနေရာကျွန်တော်တို့ဒေတာဆက်တွေ့သွားပါဖို့အခက်အခဲဖြစ်တယ်အဲ့ဒီဟာကြောင့်ဒါဟိုအချိန်မီဒီဟိုဟာကိုမရောက်နိုင်တဲ့ဆေးရုံဆေးခန်းတွေမရောက်နိုင်တဲ့အခက်အခဲမျိုးတွေအဲ့ဒါမျိုးတွေနောက်ပြီးဆေးရုံဆေးခန်းအပေါ်မှာအဲ့ဟိုပညာတတ်မျိုးလူလူအနေထားမှာကိုဆေးရုံဆေးခန်းတွေကိုတိတ်သွားရင်လည်းဟိုဟာတွေမရှိတာတွေကျုံရတာပေါ့နော်အဲ့လိုပုံစံမျိုးတွေကြတော့လုံလုံးမသာရောက်သွားတော့အဲ့လိုဟာမျိုးတွေမှာဒါဒီအခက်အခဲရှိတာလေးတွေတော့တွေ့ရတယ်တခြားဒီဘုရားရေးပိုင်းတွေမှာဆက်ဖြေတာတွေဟိုပြဿနာကျုံရတာမျိုးတွေမရှိဘူးကြဒီမှာဆရာဝန်တွေဆိုရင်လည်းမျိုးဟိုဆေးရုံတွေမှာရှိတဲ့ဆရာဝန်တွေဆရာမတွေနာကျင်တဲ့အနေအထားတွေကတော့အကုန်လုံးကကောင်းမွန်တဲ့အနေအထားတွေရှိပါလေကုသရေးပိုင်းတွေမှာ
ဟုတ်ကဲ့အဲ့တော့လမ်းပန်းဆက်သွယ်ရေးကခုနခက်ခဲနေလမ်းပန်းဆက်သွယ်ရေးကဘာလို့ပေးနိုင်ခဲ့ပါသလဲအဲ့ငါးနှစ်စီမံကိန်းထဲမှာကဘယ်လိုအသွင်းထားပါလဲအဲ့လမ်းပန်းဆက်သွယ်ရေးတူတက်ကောင်းမွန်ရေးကို
လမ်းပန်းဆက်သွယ်ရေးတူတက်ကောင်းမွန်ရေးရတော့အခုဆိုရင်တော့ဒါဟိုပဒန်းဒါအာဒီစစ်တွေအကြီးကိုလမ်းပေါက်နေပြီပေါ့ဒါဆိုမဲ့ဟိုတချို့နေရာတွေမကတ်တရားလမ်းတွေပဲဖြစ်နေတယ်ဒါမှမဟုတ်ညောင်းနဲ့ကြောက်တို့ရှားမှာတော့ကွန်ကရစ်လမ်းဒီနေ့ဆိုရင်ပြီးသွားနိုင်တဲ့အနေအထားရှိတာပေါ့နော်ຫນွေကုံရင်တော့ပြီးသွားနိုင်တဲ့အနေအထားဖြစ်သွားပြီဆိုတော့အကုန်လုံးကြီးဒီလမ်းမကြီးတွေပေါ့နော်မျိုးချင်းဆက်လမ်းတွေဖြစ်သွားပြီအဲကျွန်တော်တို့မှာကြည့်ရချင်းဆက်လမ်းတွေအဓိကလိုအပ်နေတယ်လာဖို့နှစ်မှာကြည့်ရချင်းဆက်လမ်းတွေဒရုံများများပြီးနိုင်အောင်အတွက်လေကျွန်တော်တို့ဒီမှာဖြည့်ပြီးတော့စီမံကိန်းတွေမှာရေးဆွဲပြီးတော့အကောင့်စီကို
ရှိနေပါတယ်ဟုတ
်နောက်တစ်ခုမြင်တာကမူရေးဆေးဝါးပြဿနာဟာတော်လေးဆွေးရနေလို့သိရပါတယ်အဲ့ဒါကပြည်နယ်အစိုးရအဖွဲ့နဲ့ဘယ်လိုကင်တွယ်ခဲ့ပါလဲတွေ့တဲ့မှုတစုံတရာမပြနိုင်ခဲ့ဘူးလားဒီကိစ္စမှာ
အာပြည်နယ်အစိုးရအဖွဲ့ကင်တွယ်ပြီးတော့ပြည်နယ်အစိုးရအဖွဲ့ရဲ့အောက်မှာရှိတဲ့နိုင်ငံငါးရေးတပ်ဖွဲ့ဒီရခိုင်ပြည်နယ်ရေးတပ်ဖွဲ့ပေါ့နော်ဒီရေးတပ်ဖွဲ့ရဲ့စံဆောင်မှုတွေကြောင့်ပဲကျွန်တော်တို့ဖမ်းမိနေတဲ့ဟာတွေဟာဆင်းဆင်းမပြတ်ရှိတယ်ဒါပေမဲ့ဒီအခုနမူရေးဆေးဝါးလုပ်နေတဲ့လူတွေရဲ့အာဒေတာမှုတွေပြောရမလားဗျာဒီသူတို့ဒိတ်ဆက်မှုတွေကိုရှာလိုက်လို့မရနိုင်တဲ့အနေအထားတွေသွားသွားကြုံနေတာပေါ့နော်အာဒီကိစ္စကြတဲ့ခါလုံခြုံရေးကိစ္စတွေဖြစ်တဲ့ခါကျတော့ကျွန်တော်တို့ကအကုန်လုံးကိုထုတ်ပြန်ပြင်ညာလိုက်လို့လည်းမရဘူးဗျာ
လက်ပေးလိုက်ယူမှုအဂရိလိုက်စားမှုလည်းသိအရေးကြီးမယ်ထင်ပါတယ်ဒီကိစ္စမှာအဲ့ဒါကဘယ်လောက်ထိနှိမ်နှင်းနိုင်ပါလဲနောက်တစ်ခုကြားရတယ်ကျွန်တော်အဲ့မျိုးသစ်စီမံကိန်းလုပ်တဲ့အခါမှာအဲ့လူတွေဘသူတွေနာမည်နဲ့တကွစီးရင်နဲ့ဖော်ပြတယ်ဘယ်လောက်အဲလွယ်သူငါလုပ်တယ်ဆိုတာတွေအဲ့ဒီအဂရိလိုက်စားမှုတွေဒီမူရေးဆေးဝါးကိစ္စဖန်လဲရှိမှထင်ပါတယ်ဘလောက်ကောက်ွယ်နိုင်ခဲ့ပါလဲ
အဲ့ဒီလိစ္ဆာနေအဲ့ဒီဟာတွေအခုကတော့ကြီးကြီးကြီးကြီးလေဟာမိလာဖို့အနေထားတော့မတွေ့မိဘူးပေါ့ဒါအဂရိမလိုက်စားလို့ဒါမိနေတာလို့ကျွန်တော်ကတော့အဲ့လိုပဲသုံးသပ်မိပါတယ်လေဒါပေမဲ့ခုနမရှိတာတော့မဟုတ်ဘူးအနေအချင်းတွေရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီလုပ်ငန်းတွေကိုလုပ်နေတဲ့လူတွေမှာကိုယ်တိုင်ကလေအထောက်အထားပြနိုင်တဲ့အနေထားမရှိကြဘူးလေဗျာ
ဟုတ်
အဲ့လိုမျိုးတွေဖြစ်နေတာကကြတော့ဟိုအရေးယူဖို့ကြတော့အထောက်အထားရှိမှသာအရေးယူလို့ရတဲ့အနေအထားဖြစ်တာ哦ဟု
တ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့အေးဘာသာမတူတဲ့လူအတိုင်းဝိုင်းတွေကြားဖြစ်နေတဲ့ပဋိပက္ခဖြစ်ပါတယ်တင်တော်တန်တွဲမှာလည်းနေဦးတယ်မောင်တော်မှာလည်းနေဦးတယ်တန်တွဲဆိုရင်ဒီဘာသာကွဲတွေအကြားမှာအပြန်အလှန်နားလည်မှုသိရှိရအခုခါမှာအဲ့လိုမဟုတ်ဖ ೇನೆ စိတ်ဝမ်းကွဲမှုတွေရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်ပဋိပက္ခတွေလည်းဖြစ်လာတယ်ဒီပြဿနာကဘယ်လောက်ထိထင်ကျုံနိုင်မယ်လို့ရှိကိုမျှော်တွေးမိပါလေခင်ဗျာဘယ်လိုပုံစံမျိုးနဲ့ဘယ်ချိန်မှာနှစ်ဖက်ပြန်လဲသိမြတ်တဲ့အနေထားကိုရောက်နိုင်မယ်လို့ထင်ပါတယ်ရောက်နိုင်မယ်လားလောက်မြင်ပါရလား
ရောက်နိုင်ပါတယ်ရောက်နိုင်ပါတယ်ဆိုတာကလေဟိုတယောက်အမုန်းပွားတဲ့စကားတွေနဲ့ဒီအချင်းချင်းမယုံကြည်မှုတွေဖြစ်အောင်လုပ်နေတဲ့လူတွေရှိနေကြတာပေါ့ဗျာဒါပေမဲ့ဒီနိုင်ငံရေးအခွင့်အရေးကြောင်းလာတာနဲ့အများအနာလိမှုတွေရလာတာနဲ့အမြတ်အယုံကြည်မှုတွေဒီဆောက်လိုင်းလာနိုင်ရမယ်ဆိုလို့ရှိရင်တော့အနာလိမှုတွေနေတာပဲကြောင်းလေးသွားနိုင်ပါတယ်ဒါပေမဲ့ချက်ချင်းကြီးတော့ဟိုအခုချက်ချင်းပြေလေသွားမယ်အခုချက်ချင်းကောင်းသွားမယ်ဆိုတာမျိုးတော့မလွေနိုင်သေးဘူးလေဒီမျိုးအပတိပခါတွေကတစ်ချက်ချင်းချင်းတစ်ချက်ချင်းချင်းပဲအာနေ့စီလာများပူဇော်ရအောင်ပူဇော်ပြီးတော့မှတစ်ချက်ချင်းချင်းမှပြန်ပြီးတော့ပြေလေတော့မှာ
ဟုတ်ကဲ့အစိုးရနဲ့ဘယ်လိုအထောက်အမှုတွေရှိပါလဲအဲ့တော့ပြန်လဲကုစားဖို့အတွက်ပြန်လဲပြေလည်ဖို့အတွက
်ပြန်လဲကုစားဖို့အတွက်ကဒါတိုင်းရင်းသားတွေတောင်းဆိုနေတဲ့တောင်းဆိုရေးဆွေးနွေးတဲ့ဥပဒေအရနိုင်ငံသားဆွေးနွေးပြီးတော့ချိတ်တင်ဆွေးလုပ်ပြီးတော့ဟိုဒါနိုင်ငံသားဖြစ်ရင်နိုင်ငံသားပေးလိုက်ပေါ့ဗျာနိုင်ငံသားမဖြစ်ရင်အဲ့ဒါမပေးနဲ့ပေါ့ဗျာအဲ့ဒါမျိုးတောင်းဆိုမှုအနေအထားမျိုးတွေကိုကျွန်တော်တို့လည်းဒီဘက်ကအဖြေကြီးတဲ့အနေနဲ့ဒါလုပ်နေတာဒီပြည်နယ်အစိုးရအနေနဲ့အာပြည်နယ်လာဝကနဲ့ပူးပေါင်းပြီးတော့အပြည်တော်စုလာဝကနဲ့ပူးပေါင်းပြီးတော့ဒါလုတ်ကန်ဆိုင်နေတာလည်းရှိတယ်။ဒီလိုအဲ့ဒီဟာမှာခုနနိုင်ငံသားတရားဖြစ်လာပြီးနိုင်ငံသားဖြစ်သွားတယ်ဆိုရင်အကုန်လုံးကဒါလက်ခံနိုင်တဲ့အနေအထားရှိပြီဆိုရင်ဒါသူ့ကိုသွားဝင်လာခြင်းနဲ့ပေးရမယ်။အဲ့ဒီဟာမှာဟိုနိုင်ငံသားဖြစ်နေတဲ့လူတွေမှာတော့အခုဟိုသွားဝင်လာခြင်းနဲ့အခက်အခဲတွေရှိနေတယ်ပုံစံလေးတွေတောင်းပြီးသွားနေရတယ်။အဲ့လိုမျိုးလေးတွေဟိုကျွန်တော်တို့ကပြည်လေအောင်ဖြည့်ရှင်းပေးပြီးတော့အကုန်လုံးလွတ်လွတ်လပ်လပ်နဲ့သွားနိုင်လာနိုင်တယ်ဆိုတဲ့အနေအထားဖြစ်သွားရင်တော့တဖြည်းဖြည်းတော့ဟိုခုနကဟိုကနေပျောက်သွားမှာ
ဟုတ်ကဲ့အဲ့ဒီလိုသူတို့သွားနိုင်အောင်တကယ်တော့တောက်ဖြူကကမန်တွေပါတွေအဲ့ဒီသူတို့တောင်မှပဲသူကနိုင်ငံသားဖြစ်နေတာပဲမျိုးဆက်ပေါင်းများစွာရှိခဲ့ပါပြီသူတို့တောင်မှပဲခရီးသွားလာမယ်ဆိုရင်မှတ်ပုံနေနဲ့မသွားရဘူးအခုမှတ်ပုံနေကတော့ပြန်ဆန်းစစ်မယ်စီစစ်မယ်ဆိုတဲ့အစီအစဉ်ဘာကြောင့်ဖြစ်လာတာလဲအဲ့ဒါကိုချက်ချင်းဘာကြောင့်မပြင်နိုင်ဘူးခင်ဗျာကြီး
အာဒီတင်မပြင်းမှန်းဘူးဆိုတော့အနေအထားလေးဒါတမယုံကြည်လို့ပေါ့ယုံကြည်မှုမရှိတဲ့ဒီအမဌာနခံရတယ်ဖြစ်နေတာပါမယ်ဒါတကယ်လုပ်ပြလိုက်ရင်ကိုယ့်အထက်ကိုကြံပြီးတော့ဟိုပြည်သူတွေကဟိုဟာလုပ်မှာပေါ့နော်အဆိုးပြုတ်မှာပေါ့နော်မကောင်းပြုတ်မှာပေါ့နော်အဲ့ဒါမျိုးတွေကိုခံစားနေကြတဲ့ဌာနခံရဝင်ထက်နေရှိတဲ့ခါကျတော့တကယ်ဖြစ်ဖြစ်လိုက်လို့သူတို့ရဲ့ခုနဆစ်ဆစ်မှုအရဒါဆစ်ဆစ်နဲ့ဥပဒေနဲ့အကန့်ကြီးပြီးတော့နိုင်ငံတော်ပြည်နိုင်တဲ့အနေအထားရှိတယ်ဒါပေမဲ့သူတို့မပေးကြဘူးမြို့တွေမှာအပြင်ကြောက်တော့ခုနကလိုတိုင်းရင်သားရခိုင်တိုင်းရင်သားတွေကအဲ့ဒါကိုဟိုချုံချမှာလို့ပါလို့အဲ့ဒါမျိုးတွေဟိုဖြစ်မှာကိုကြောက်ပြီးတော့
အဲ့ဒါမျိုးတွေမှာကြာတော့မပေးရပြန်ဘူးအဲ့ဒါမျိုးတွေဖြစ်ပြီးတော့ယုံကြည်မှုတွေမရှိတာဖြစ်နေတာ
မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာပါရှင်အခုတော့သူယုံကြည်ရအစီအစဉ်အလဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Fulbright ပညာသင်ဆုနဲ့ Northern Illinois တက္ကသိုလ်မှာသင်ကြားရေးလက်ထောက်ဖြစ်လုပ်နေတဲ့ဒေါ်ငိမ့်မမရဲ့အမြင်ကိုနားဆင်ရပါမယ်မမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင
်မြန်မာနှစ်သက်ကူပါကျမကကျမရဲ့နှစ်သက်ကိုပေါ်မှာအမြင်ကိုယုံကြည်ရအောင်ပြောလိုပါတယ်ဒီနှစ်သက်ကလူအများအသုံးပြုနေတဲ့ပြက္ခဒိန်ရဲ့နှစ်သက်ဖြစ်လို့ဒီကမ္ဘာလုံးနဲ့သက်ဆိုင်တဲ့နှစ်သက်ရဲ့လို့လူအများစုကစိတ်လှုပ်ရှားကြပါတယ်ကျမရဲ့ပုဂ္ဂလိကအမြင်ကတော့တနေ့ကနေတနေ့ပြောင်းသွားသလိုပဲမို့အရင်ကြီးထုခဲ့တဲ့ပြောင်းလဲလို့မခံစားရပါဘူးဒါပေမဲ့တခုသဘောကျမိတာကတော့လူအများကအချိန်ကာလတစ်ခုအတွင်းမှာမိမိရဲ့လုံရက်တွေမှန်ဤမှားဤသို့ဤကောင်းဤကိုစမ်းစစ်ကြရတယ်။နောက်ပြီး New Year Resolution ဆိုပြီးတော့ပြင်ဆင် Scenario စရင်းလေးလုပ်ပြီးရှေ့ဆက်ခြေလှမ်းဖို့အားယူကြရတယ်။အဲ့ဒါလေးကိုတော့သိကောင်းတဲ့ကျင့်လေးလို့မြင်ပါတယ်။တချို့လဲမိမိရဲ့ကတိတွေတေးကြအောင်လူမှုကွန်ရက်တွေရနေပြီးအများမြင်အောင်ဝေမျှပြီးမိမိရဲ့ကတိကိုပိုခိုင်မအောင်လုပ်ကြရတယ်။ဒီနေရာမှာမိတ်ဆွေတွေမိသားစုဆွေမျိုးတွေကအားပေးကြရဲဆိုတော့ဒီຢာတွေကမိမိကိုယ်တိုင်စမ်းစစ်ချက်တွေနောက်မိမိမိတ်ဆွေတင်ခါတွေရဲ့စမ်းစစ်ချက်တွေကမိမိကိုယ်ကိုပို့ပြီးနားလဲလာစီပြီးတော့မိမိရဲ့အားနည်းချက်တွေအားသာချက်တွေကနေဘယ်လိုအောင်မိမိရှေ့ဆက်လမ်းမယ်ဆိုတာကိုလမ်းကြောင်းတည့်ပေးလိုက်တယ်လို့ဖြစ်စေတော့တိတ်ကောင်းတာပဲတိတ်မင်္ဂလာရှိတာပဲလို့တော့မြင်ပါတယ်တခုပဲကျမဖြစ်ဆက်ချင်တာဒီလိုလုပ်ဖို့တစ်နှစ်လုံးစောင့်ကြာမလိုဘူးလို့ကျမကထင်ပါတယ်လာတိုင်းလဲစမ်းစစ်ပြင်ဆင်ပြုပြင်အာယူနိုင်တယ်အပတ်စဉ်တိုင်းလဲပြင်ဆင်နိုင်တယ်နေ့တိုင်းတောင်လုပ်နိုင်ပါတယ်ကျမတော့ဒီနှစ်က New Year Resolution ကိုမလိုတော့လောက်အောင်ကိုနေထိုင်မယ်လို့တန်ိမ့်ဆိုင်ချခဲ့ဘူးလေဒါပေမဲ့တခုခုကိုအကြောင်းကြောင်းနဲ့ပြက်ကွက်မိတဲ့အခါမှာကျတော့ငါတို့New Year Resolution ကြီးပြတ်ပါပြီလို့တစ်နှစ်လုံးစိတ်သက်ကြသွားတာမဖြစ်စေချင်ပါဘူးအဲ့တော့အဲ့ဒီစားဩဒီနှစ်ပြတ်သွားတယ်နောက်နေ့တော့ပြန်စမယ်ဆိုပြီးတော့လေ့ကျင့်ယူလို့ရပါတယ်နောက်မိမိကိုယ်တိုင်နဲ့လူတစ်ပါးကိုဒီလိုကြီးကျယ်နဲ့နာစီရမယ်မဖြစ်စေတဲ့ကိစ္စတွေဆိုရင်မိမိကိုယ်ကိုခွင့်လွှတ်တတ်တဲ့အကျင့်လေးကိုမွေးရမှာပေါ့နော်အဲ့တော့ဒီလိုကိုယ်ကိုကိုယ်ခွင့်လွှတ်တတ်မှလည်းသူတစ်ပါးကိုခွင့်လွှတ်တတ်မယ်ဆိုတော့မိမိကိုယ်ကိုချစ်ခင်တဲ့အကွင့်အကျင့်လေးမွေးတယ်လို့ပေါ့ဆိုတော့မိမိကိုယ်ကိုချစ်ခင်မြေတာရှိမှသူတစ်ပါးကိုလည်းချစ်ခင်မြေတာထားနိုင်မယ်ဆိုတော့နောက်တစ်ခုကအခုလိုမိမိကိုယ်ကိုကျွန်တော်စမ်းစစ်ကြည့်ရဲ့အခါမှာမိမိကိုနားလဲလာတယ်ဆိုတော့မိမိကိုယ်ကိုနားလဲမှလည်းသူတစ်ပါးကိုနားလဲတဲ့အစင်ရရောက်မယ်ဆိုတော့ကျွန်မတင်တာကဒီလိုကိုယ့်ကိုယ်ကိုနားလဲဖို့ချစ်ခင်မြေတာထားဖို့ခွင့်လွှတ်ဖို့ဆိုတာရအရေးကြီးပါတယ်ဆိုကိုကိုရိုင်းကနေတစင်မှာကိုနဲ့နီးစပ်တဲ့မိသားစုတိုင်းဝိုင်းနေရနေတစင်ပို့ပြီးကျယ်ပြန့်တဲ့လူတိုင်းဝိုင်းကောင်းမွန်အောင်ဆောင်ရွက်ဖို့ရမှာဒါရီကအရေးကြီးတယ်လို့ကျွန်မထင်ပါတယ်အဲ့တော့ဒီကိုကိုကိုနားလဲတဲ့ချစ်ခင်မြတ်တာထားတဲ့ခွင့်လွတ်တယ်ဆိုတော့အကျင့်လေးကိုဒီနေ့ကနေစကြရအောင်လို့ဆန္ဒပြုပါတယ်နော
်အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနှားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။လုံသမအခွင့်အရေးမြင့်တင်ခြင်းဆိုတာဟာအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒကနေခွဲထုတ်လို့မရတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။လွတ်လပ်စွာတင်ပင်ဖွဲ့စည်းခွင့်နဲ့စုပေါင်းပြီးအခွင့်အရေးတောင်းဆိုပိုင်ခွင့်လိုအခြေခံလုံသမရပိုင်ခွင့်တွေကိုထောက်ခံအားပေးခြင်းဟာအမေရိကန်စီးပွားရေးရာတန်တမန်ခင်းမှာအရေးကြီးတဲ့အကန္တတရားဖြစ်ပါတယ်လို့နိုင်ငံတကာအလုံသမရေးရာအမေရိကန်အထူးကိုယ်စားလှယ်ဆာရာဖောက်စ်ကပြောပါတယ်။အလုတ်သမားအခွင့်ရေးဆိုတာလူအခွင့်ရေးပါပဲ။ဒါပေမဲ့ဒါဟာစီးပွားရေးဆိုင်ရာအခွင့်ရေးဆိုရင်လည်းမမှားပါဘူး။နောက်ပြီးအလုတ်သမားတွေအနေနဲ့ဒီအခွင့်ရေးတွေဟာချမ်းသာကြွယ်ဝမှုဖြစ်တဲ့စီးပွားရေးတည်ဆောက်မှုနဲ့ စီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုကြက်ကြက်ပြန့်ပြန့်မျှဝေခန်းစားစီရေးတွေမှာအလွန်ရေးပါတယ်ဆိုတာကိုအလုပ်သမားတွေအနေနဲ့လက်တွေ့ဆောင်ရွက်နိုင်ကြမှာဖြစ်ပါတယ်ဒီလိုဖြစ်လာမယ်ဆိုရင်အပြန်အလှန်အားဖြင့်တည်ငြိမ်အေးချမ်းဖို့ဒီမိုကရေစီရရှိဖို့နဲ့ချမ်းသာကြွယ်ဝမှုတွေကိုတည်ဆောက်ဖို့လူတိုင်းရဲ့စိတ်မှာသူတို့ဟာစီးပွားရေးမှာဝန်ဆက်နိုင်တဲ့အခွင့်အရေးတွေရှိတယ်ဆိုတဲ့ခံစားချက်မျိုးဖြစ်ပေါ်လာစေဖို့ဆိုတာတွေဟာကျမတို့လူလာဆောင်ရွက်ပေးနေတဲ့အရာတွေဖြစ်ပါတယ်ဒီတော့ကဒါတွေအကုန်လုံးဟာကျမတို့ရဲ့နိုင်ငံခြားရေးရာမူဝါဒကချမှတ်ထားတဲ့လုပ်ငန်းစဉ်တွေနဲ့လည်းလိုက်ဖက်တင်တော်နေတာဖြစ်ပါတယ်လို့မစ္စဆာရာဖောက်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2013ခုနှစ်ကရနာပလာဇာအထက်ချုပ်ဆက်ရုံပြိုကျပြီးလူပေါင်း 1,139 ဦးသေဆုံးခဲ့တယ်လို့အဖြစ်တွေရှိနေတဲ့တိုင်းပြည်တွေမှာအလုသမာအခွင့်အရေးတွေအတွက်နိုင်ငံသားအစိုးရတွေဖက်ဆက်လုပ်ငန်းအဖွဲ့အစည်းတွေနဲ့အတူအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာအထူးကိုယ်စားလှယ် Fox နဲ့သူ့ရဲ့အဖွဲ့ဟာအတူလက်တွဲဆောင်ရွက်ပေးနေပါတယ်အမေရိကန်အစိုးရဟာဥရောပသမဂ္ဂကနေဒါနိုင်ငံတကာအလုသမာအဖွဲ့ချုပ် ILO ဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့ရုံးနဲ့အတူပူးပေါင်းပြီးအတွန့်ရှိခိုင်မြဲရေးအစီအစဉ်လို့ခေါ်တဲ့အလုသမားအခွင့်အရေးတွေကိုတိုးတက်ကောင်းမွန်လာစေရေးလုပ်ငန်းခွင်အန္တရာယ်ကင်းရှင်းရေးကျန်းမာရေးကဏ္ဍတွေအတွက်အကူအညီပေးနိုင်ရေးတို့အတွက်အတူတကွဆောင်ရွက်ပေးနေပါတယ်လို့ Mix Pulse ကပြောပါတယ်အလုသမားအခွင့်အရေးတွေကိုလေးစားလိုက်နာဖို့ဂုဏ်သိက္ခာရှိရှိအလုပ်လုပ်နိုင်ဖို့လုပ်ငန်းခွင်အန္တရာယ်ကင်းရှင်းရေးနဲ့ကျန်းမာရေးဆောင်ရှောက်မှုတာဝန်ယူမှုရှိတဲ့စီးပွားရေးဆိုင်ရာကျင့်ဝတ်စည်းကမ်းစတဲ့ကဏ္ဍတွေအတွက်အတွင်းရှိခိုင်မြဲရေးအစီအစဉ်အဖွဲ့ဝင်တွေဟာပုဂ္ဂလိကအခန်းကဏ္ဍကလုပ်ငန်းရှင်တွေကုလသမဂ္ဂအဖွဲ့တွေနဲ့အတူပူးပေါင်းပြီးရေးတို့ရေးရှိအပြည့်ဝတာဝန်ခံဆောင်ရွက်နိုင်ရေးစီစဉ်တွေပါတယ်လက်တွေ့ဆောင်ရွက်နေတာတွေကတော့စက်ယုံပေါင်း4000ရဲ့လုပ်ငန်းခွင်အန္တရာယ်ကင်းရှင်းရေးစစ်ဆေးနေတာတွေပါဝင်ပါတယ်ဒီအဖွဲ့ဟာအလုသမသမဂ္ဂအဖွဲ့ချုပ် ILO ဘင်္ဂလားဒေ့ရှ်အစိုးရရဲ့အလုသမဥပဒေပြင်ဆင်ရေးဆွဲရေးအဖွဲ့တွေနဲ့ပါအတူလက်တွဲပြီးအလုသမသမဂ္ဂအမှတ်ပုံတင်ရေးအစဉ်ပြေလွယ်ကူစေမယ့်အစီအစဉ်တွေဖော်ဆောင်ရေးဆောင်ရွက်နေသလိုအလုသမတွေရဲ့လုပ်ငန်းခွင်တွင်အခွင့်အရေးမညီမျှမှုတွေကိုစုံစမ်းစစ်ဆေးရင်းနဲ့ကာကွယ်ရေးစတဲ့ကိစ္စတွေကိုလည်းဆောင်ရွက်ပေးနေပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ရောတခြားအစိုးရတွေနဲ့ပါအတူပူးပေါင်းပြီးကမ္ဘာတစ်လွှားကအလုသမားတွေရဲ့အခွင့်အရေးကိုဆောင်ရွက်ပေးလျက်ရှိပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဖော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။ VOA မြန်မာပိုင်းကြာတာပတိနေ့မနေ့ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA TV သတင်းလွှာအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7 Jodu ကနေတိုက်ရိုက်ထုတ်လွှင့်ပေးသလို VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ကင်မြတ်သက်ကြီးညာပေးပါမယ်ရှင်
။အမေရိကန်ပြည်တော်စုမှလက်ရှိဆိုးရနဲ့နောက်တက်မဲ့ဆိုးရတို့ရဲ့အုပ်ချုပ်မှုပုံစံတွေထိတိုက်ကြုံမှုတစ်ခုမှာသမ္မတဘဲရစ်အိုဘားမားကသူ့ရဲ့ထင်ရှားတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုဆက်ပြီးထိန်းထားနိုင်မှုမျှော်လင့်ခြင်းနဲ့ဗိုလ်တပ်ဖွဲ့နယ်မှာတတ်တော်ကိုတောက်ရောက်ခဲ့တယ်လို့ဒီလနှောင်းပိုင်းအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တက်လာတဲ့အခါသမ္မတအိုဘားမားချမ်းရဲမဲ့အမွေကိုဖယ်ရှားမဲ့ Republican တွေရဲ့ရည်မှန်းချက်ခိုင်မာစေဖို့ဒုသမ္မတ Mike Pence လည်းတတ်တော်ကိုတောက်ရောက်ခဲ့တာဖြစ်ပါတယ်။2016ရွေးကောက်ပွဲကိုချောင်းဝင်နှောက်ယှက်မှုနဲ့ American Thunderbird ကိုနှောက်ယှက်ပေးဖို့အတွက် Russia ကလှုပ်ဆောင်မယ်လို့တန်လျာရှိမှုအပေါ်အိုဘားမားအစိုးရအဖွဲ့ကတုံ့ပြန်လာတဲ့ပတ်သက်ပြီးအဖွဲ့ဝင်တွေပို့ပြီးတိလာစေဖို့အတွက် American ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကချက်တဲ့ပရင်းနေမှာတကပိတ်ဆွေးနွေးပွဲတစ်ခုပြုလုပ်မှာဖြစ်ပါတယ်။ကော်မတီဥက္ကဋ္ဌ John McCain ကတော့ Russia ရဲ့ချောင်းဝင်နှောက်ယှက်မှုဟာစစ်ချေညာမှုတရားလို့ဗိုလ်တပ်ဖွဲ့နယ်မှာပြောကြားခဲ့ပါတယ်။ကျန်းနာပွဲမှာထောက်လိုင်းကြီးကဲ James Clapper အပါအဝင် American ထောက်လိုင်းအရာရှိတွေကော်မတီရှေ့မှောက်မှာထွက်ဆိုကြမယ်လို့ပြောလဲရပါတယ်သမ္မတအိုဘားဘရက်ဒ်အိုဘားမားကလည်းပြီးခဲ့တဲ့လထဲမှာပဲရုရှားကိုလက်တုံ့ပြန်တဲ့အနေနဲ့အရေးယူတန်းခတ်မှုအသစ်တွေကိုချမှတ်ခဲ့တာပါအစစ်မြင့်ထောက်လင်းရေးအချက်လက်တွေနဲ့ပတ်သက်ပြီးသူ့ကိုပြောကြားဖို့နှစ်ရက်လိုမှာပဲသမ္မတအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေကိုလှောင်ပြောင်းတယောတယ်လို့အမေရိကန်နိုင်ငံရဲ့ပင်မသတင်းမီဒီယာကြီးတွေကိုလည်းဝေဖန်လိုက်ပါတယ်ကမ္ဘာတဝန်းသဘောဝဘီအန်နရီတွေကြောင့်2016ခုနှစ်ပျက်စီးဆုံးရှုံးမှုတန်ဖိုးဟာအမေရိကန်ဒေါ်လာ195ဘီလီယံလောက်ရှိခဲ့ပါတယ်အိန္ဒိယမြန်မာနယ်စပ်ဒေသမှာနိုင်ငံနာဂတိုင်းရင်းသားတွေဆန္ဒမပါဘဲနယ်စပ်စည်းရိုးကနေတာကိုဆန့်ကျင်တယ်လို့နာဂလန်ဒေသဆိုရှယ်လစ်ကောင်စီအဖွဲ့ကပြောကြားလိုက်ပါတယ်
။ဒ
တရင်ချင်းချုပ်ကိုဒေါက်ခင်မြတ်သက်ကြေညာပေးခဲ့တာပါရှင်ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့အိုင်ဒန်ဦးတကူဖြစ်ပါတယ်ဒီမှာရှားဖုံမှာဂျာတာပရင်းနဲ့မနေ့ VA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းလိုမီတာ30 40 48 50နဲ့လိုင်းလိုမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.